Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် View American တက်ကနေ2025ခုနှစ် January 14ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်View Radio Season 2ကို line to meter 1925နဲ့30တို့အပြင် line lambda 190တို့ကနေတိုက်ရိုက်နာဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မအလီမာကအစီအစဉ်မူဖြစ်တောင်းယူတင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုအလီမာနဲ့အတူတင်ဆက်ပေးပါမယ်သတင်းတွေထဲမှာဆိုလို့ရှိရင် Israel Hamas အပြစ်ကြမ်းနိုင်ရေးဒီကနေ့အင်္ဂါနေ့မှာပဲကာတာမှာဆွေးနွေးပွဲလုပ်ပါတယ်2020ခုနှစ်ရွေးကောက်ပွဲရလဒ်ကိုပြောင်းပြန်လည်မှုစ조사ခဲ့တဲ့အရွေးကောက်ခံသမ္မတထရန့်ကိုဆက်လက်တရားဆွဲဆိုနိုင်ဖို့လုံလောက်တဲ့အထောက်အထားတွေရရှိထားတယ်လို့တရားရေးဌာနကထုတ်ပြန်ပါတယ်။ကြားပြန့်တဲ့တွင်ကြောင်းထိုင်းနိုင်ငံကိုတရုတ်ခီးသွားတွေကြာဆင်းသွားတဲ့အတွက်ထိုင်းခီးသွားလုပ်ငန်းကိုထိခိုက်လာပါတယ်။အခုလိုနောက်ဆုံးရတဲ့တွင်တွေကိုတင်ပြပေးပါပါ
။ဟုတ်ကဲ့ပါရှင်။ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်အပြီးမှာတော့ဒီကနေ့ညနားဆင်ရမယ့်တဲမှာ MNDAA 6ကန်တပ်ဖွဲ့နဲ့စစ်ကောင်စီနောက်တစ်ကြိမ်တွေ့ဆွေးနွေးမယ်ဆိုရတဲ့ပတ်သက်ပြီးတော့
ဘာမှဖြစ်တာမှမဟုတ်ပါဘူးရှယ်ဦးမှာပါပဲเนาะတရုတ်ကနေပြီးတော့ပြားပေးနေတဲ့ခါကျတော့တရုတ်စစ်ချမ်းသာအောင်လုပ်နေတာ
နိုင်ငံရေးလီလာသုံးသက်သူဦးတန်းစိုးနိုင်ပြောပြသွားတာပါဒီကြောင့်တရင်အပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူရှမ်းပြည်နယ်အပောင်ဝင်ရက်ခိုင်နဲ့မွန်ပြည်နယ်ဘက်ကနောက်ဆုံးရစီးရီးအခြေအနေဒီလိုသတင်းပေးပို့ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒါရင်းနဲ့အတူအင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးရောစာအစီအစဉ်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါနောက်ကမ္ဘာတစ်လွှာခီးသွားအစီအစဉ်နဲ့ဆိုရှယ်မီဒီယာပေါ်မှာလူကြည့်များနေတဲ့10မိနစ်သတင်းတိုလေးတွေစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါဒါရီကိုမတင်ဆက်ပေးခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုစော်မိုးကျော်နဲ့အတူကျမအလီမာတို့ကပြောပြပေးမှာပါရှင
်အစ္စရေးနဲ့ဟာမတ်စ်ကြားအပြစ်ခတ်ရစေနိုင်မှုအတွက်သဘောတူညီချက်တွေကိုနောက်ဆုံးအချောသားညှိနှိုင်းနိုင်မှုဂျာကန်ညှိနှိုင်းပေးသူတွေဟာဒီကနေ့ကာတာနိုင်ငံမှာတွေ့ဆုံကြမှာဖြစ်ပါတယ်ဒီဆွေးနွေးမှုနဲ့နှိစက်သူတွေကတော့ဂါဇာဒေသအပြစ်ရရေးအတွက်ကြိုးပမ်းမှုတွေဟာဒီရက်ရက်တတပတ်အတွင်းအကောင့်အထက်ပေါ်လာနိုင်မယ်လို့ပြောဆိုပါတယ်ပြခဲ့တဲ့တင်းနှင်းလာနေတုန်းကလည်းသမရဂျိုးပိုင်တွေကအပြစ်ကရက်စဲဂျူပန်ချက်တွေဟာအကျိုးဖြစ်ထွန်းဖို့နှိစက်လာနေပြီလို့ပြောပါတယ်အပြစ်ကရက်စဲပြီးဖန်စီခံထားရတဲ့တရားခံတွေကိုပြန်လွှတ်ဖို့အစ္စရေးလုံခြုံရေးအတွက်ဆောင်ရွက်ပေးဖို့ဂါဇာဒေသကိုလုံလောက်တဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့ဒါတွေဟာသဘောတူညီချက်အတွက်အခြေခံအချက်တွေဖြစ်တယ်လို့သမရဘိုင်ဒန်ကပြောဆိုကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်အပြစ်ကရက်စဲနဲ့ပတ်သက်တဲ့ဆွေးနွေးချက်တစ်လျှောက်လုံးအဓိကပါဝင်တဲ့အချက်တွေကတော့ဟာမတ်စ်ဘက်ကရောအစ္စရေးဘက်ကပါဖမ်းဆီးထားသူတွေပြန်လွှတ်ပေးရေးဂါဇာကနေအစ္စရေးတပ်တွေပြန်ဆုပ်ရေးအိုးရင်စွန့်ခွာထွက်ပြေးရတဲ့ပါလက်စတိုင်းတွေနေရာပြန်ရေးအယက်သားပါလက်စတိုင်းတွေကိုလူသားချင်းစာနာမှုအကူအညီပေးရေးစတဲ့အချက်တွေဖြစ်ပါတယ်15လကျော်ကြာပြီဖြစ်တဲ့အစ္စရေးဟာမတ်စ်စစ်ပွဲအဆုံးသတ်နိုင်ရေးအတွက်အမေရိကန်ပြည်ထောင်စုအီဂျစ်ကာတာစတဲ့နိုင်ငံတွေကဂျာကန်ဝင်ရောက်ညှိနှိုင်းပေးနေတာဖြစ်ပါတယ
်ရုရှားရဲ့သုံးနှစ်နီးပါးကြာကျူးကျော်စစ်မှာယူကရိန်းဘက်ကရက်တီကြောင့်ပြသတဲ့အနေနဲ့ဂျာမန်ကာကွယ်ရေးဝန်ကြီးဘော်ရစ်ပစ်စတိုရီယပ်စ်ဟာဒီကနေ့ဇန်နဝါရီလ14ရက်နေ့မှာယူကရိန်းကိုတွားရောက်ခဲ့ပါတယ်။ဒီခီးစဉ်ဟာယူကရိန်းအနေနဲ့ဂျာမနီစီကအကူအညီတွေဆက်လက်ရရှိမှာဖြစ်တဲ့ဆိုတာကိုထပ်လောင်းအတည်ပြုဖို့တွားရောက်တဲ့ခီးစဉ်ဖြစ်ကြောင်းဂျာမန်အရာရှိတွေကပြောဆိုပြီးတော့ဝန်ကြီးပစ်စတိုရီယပ်စ်ဟာထိတ်တန့်ယူကရိန်းတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိတယ်လို့ဆိုပါတယ်။ယူကရိန်းအပေါ်ထားတဲ့အမေရိကန်ရဲ့မူဝါဒဘယ်လိုပြောင်းလဲလာမလဲဆိုတော့မသေးချာမှုတွေရှိနေပြီးတော့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်အာဏာလွှဲပြောင်းယူဖို့တရင်တပတ်တောင်မလိုတော့တဲ့အချိန်မှာဒီခီးစဉ်ဖြစ်လာတာပါဒီကနေ့မှာပဲရုရှားနိုင်ငံအတွင်းကနေရာတော်တော်များများကိုယူကရိန်းတို့ကဒရုန်းယာဉ်တွေနဲ့တိုက်ခတ်ခဲ့ကြောင်းဆာရာတော့ဖ်ဒေတာအုပ်ချုပ်ရေးမှူးကပြောကြားလိုက်ပြီးတော့ Saratov နဲ့ Angle မြို့တွေကစက်မှုလုပ်ငန်းနှစ်ခုထိခိုက်ပျက်စီးသွားတယ်လို့ဆိုပါရယ်ဒီနေရာဟာရုရှားတိုက်လေရင်အခြေဆိုင်စခန်းရှိတဲ့နေရာဖြစ်ပြီးတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာလဲယူကရိန်းတို့ကအဲ့ဒီတိုက်လေရင်တွေအတွက်လောင်စာစီတူလောင်တဲ့နေရာကိုတိုက်ခိုက်ခဲ့တယ်လို့ဆိုပါရယ်ရှင
်2020ပြည်နှစ်ရွေးကောက်ပွဲရှုံးနိမ့်ခဲ့တဲ့ရလဒ်ကိုပြောင်းလဲပစ်ဖို့ကြိုးပမ်းခဲ့တာနဲ့ပတ်သက်ပြီးလက်ရှိရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကိုအရေးယူနိုင်တဲ့အထောက်အထားတွေအလုံးလောက်ရရှိထားတယ်လို့တရားရေးဌာနအထူးစုံစမ်းရေးမှူးဂျက်စမစ်ကလွှတ်တော်ကိုတင်ပြတဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ရွေးကောက်ပွဲရလဒ်ကိုဥပဒေကြောင်းအရစိန်ခေါ်ဖို့အထမမြောက်ခဲ့တဲ့နောက်ပိုင်းအာဏာရရှိဖို့ထရန့်ဟာယာစွေးမှုမြောက်တဲ့နီလန်းနေနဲ့ကြိုးပမ်းခဲ့တာထင်ရှားတယ်လို့အမေရိကန်တရားရေးဌာနရဲ့အင်္ဂါနေ့အစောပိုင်းကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အမေရိကန်မဲရလဒ်တွေကိုလက်မခံဖို့ပြည်내ဆိုင်ရာတာဝန်ရှိသူတွေကိုတိုက်တွန်းခဲ့တာ သူမဲရှုံးခဲ့တဲ့ပြည်နယ်ခုနှစ်ခုကရလဒ်ဒီကိုမမှန်ကန်တဲ့နင်းနဲ့ပြောင်းလဲဖို့လုပ်တာကိုကျိုးအတွက်ဒုသမရမိုက်ဖင်စ်ကိုတရားရေးဌာနတာဝန်ရှိသူနဲ့တရားရေးဌာနတာဝန်ရှိသူတွေကိုဖိအားပေးတာတွေလုပ်ခဲ့တယ်လို့ပြောဆိုထားပါတယ်2021ခုနှစ်ဇန်နဝါရီလ6ရက်နေ့မှာသမရရွေးကောက်ပွဲရလဒ်ကိုအတည်ပြုဖို့ကျင်းပနေတဲ့လွှတ်တော်ကိုလူအုပ်နဲ့ဝင်ရောက်စီးနှင်းဖို့ညွှန်ကြားခဲ့တာစတဲ့အချက်အလက်အထောက်အထားတွေရရှိကြတောင်းအထူးစုံစမ်းရေးမှုရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ဒုတိယသမရအတွက်ရှင်းပြန်ခဲ့တဲ့ Trump ဟာသမရလောင်းတူရဲ့လုပ်ပိုင်권အပြင်အမေရိကန်အစိုးရရဲ့လုပ်ပိုင်권တွေကိုပါအသုံးပြုလှုပ်ဆောင်ခဲ့တဲ့အထောက်အထားတွေရှိတယ်လို့လည်းဆိုပါတယ်ရွေးကောက်ခံသမရထရန့်ကတော့ဒီအစီရင်ခံစာနဲ့ပတ်သက်ပြီးအသုံးမကျတဲ့တရားလိုရှိနေလို့သူကိုယ်ပိုင် True လူမှုကင်ရက်ကအင်ကာနေမှာပဲတုံ့ပြန်ပြောဆိုပါတယ်သမရဂျိုးဘိုင်နေကတရားစွဲဆိုရေးယူဖို့မလုပ်နိုင်တာကြောင့်မမှန်ကန်တဲ့အချက်အလက်တွေနဲ့ဒီလိုအစီရင်ခံစာရေးတယ်လို့သူကတုံ့ပြန်ပါတယ်တချိန်ကလွတ်တော်ဥက္ကဋ္ဌနန်စီပလိုစီမှာတာတာဝန်ရှိအပြစ်ရှိပြီးသူ့မှာအပြစ်မရှိဘူးလို့လည်းထရန့်ကပြောဆိုထားပါတယ်
California near Pine တောင်ပိုင်းမှာလေပြင်းတိုက်ခတ်ပြီးတော့6တွေ့မှုတွေကြောင့်တော်မီလောင်ကျွမ်းမှုတွေပိုဆိုးလာနိုင်တာကြောင့်မိသားသမားတွေလူဝင်အားနဲ့ဆက်ပစ္စည်းအကူအညီတွေတိုးပြီးတော့ဒီကနေ့ပြင်ဆင်နေကြပါတယ်။အမေရိကန်အမျိုးသားမိုးလေဝသဌာနကတော့ဒီကနေ့လေတိုင်းနှုတ်တနအီကို100ကီလိုမီတာထက်ကျော်နိုင်ခြေရှိတယ်လို့ခန့်မှန်းထားတာဖြစ်ပြီးတော့ California ပြည်နယ်တောင်ပိုင်းဒေသတွေမှာကြီးမားတဲ့မီးလောင်နိုင်တဲ့အန္တရာယ်နဲ့ရင်ဆိုင်ရနိုင်တယ်လို့သတိပေးထားပါတယ်။ပြီးခဲ့တဲ့သတင်းပတ်က Los Angeles ဒေသမှာတော်မီလောင်တို့ကအခြေအနေနဲ့နှိုင်းရှင်လိုက်ရင်မိသားသမားတွေအနေနဲ့လက်ရှိအချိန်မှာပိုကောင်းမွန်တဲ့ပြင်ဆင်မှုတွေလှုပ်ဆောင်ထားနိုင်တယ်လို့ Los Angeles ခရိုင်မိသားတပ်ဖွဲ့အကြီးအကဲကမနေ့တနင်္လာနေ့ကပြောပါရယ်ဒါပေမဲ့လေတိုင်းတော့အရန်မြင့်မှာဖြစ်တဲ့အတွက်မိသားတဲ့နေရာမှာအရေးပါတဲ့လေရင်နဲ့ရေလိုက်လောင်းရတဲ့အစီအစဉ်ကိုတော့စိုင်းငံ့ထားရကောင်းစိုင်းငံ့ထားရနိုင်တယ်လို့ဆိုပါရယ်ပြီးခဲ့တဲ့သတင်းပတ်အတွင်း Los Angeles မြို့အနီးဝင်းစင်ကနေရာလေးခုမှာတော်မီတွေစောင့်လောင်းခါစားအချိန်ကလေးကလည်းလေအရန်တိုင်လွန်တဲ့အတွက်အဲ့ဒီလိုလေရင်နဲ့ရေလိုက်လောင်းရတဲ့အစီအစဉ်ကိုရပ်နားထားခဲ့ရပါတယ်အခုချိန်ဒီစတူယန်ကီလိုမီတာ160ကိုမီးလောင်ကျွမ်းခဲ့ပြီးဖြစ်တယ်လို့ဆိုပါတယ်ရှင
် VOA American အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15953ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA ရဲ့အင်ကာနေကြဘက်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်နေဇက်အွန်လိုင်းငွေချေးလိမ်လည်တဲ့ကြားဖြန့်ဂိုင်းတွေဖျားယောင်းခေါ်ဆောင်တဲ့ရန်ကိုစိုးရင်ပြီးတရုတ်ခီးသွားတွေအတော်များများထိုင်းနိုင်ငံကိုလာရောက်မဲ့အစီအစဉ်တွေပဲဖြစ်နေတာကြောင့်ထိုင်းနိုင်ငံဟိုတယ်ခီးသွားနဲ့လေကြောင်းဆိုင်ရာအစုရှယ်ယာဈေးတွေတနင်္လာနေ့ကကျဆင်းသွားခဲ့ပါတယ်။ Airport Thailand AOT R1 Group Central Plaza Hotel Bangkok Airway Air Asia Air စတဲ့အစုရှယ်ယာတွေအနည်းဆုံး300ခန်းလုံးကနေ600ခန်းလုံးလောက်အထိကျဆင်းခဲ့ကြောင်း Bangkok Post သတင်းစာမှာရေးသားပါတယ်။တရုတ်နှစ်တကူကာလာတရုတ်နိုင်ငံသား8000လောက်ထိုင်းနိုင်ငံကိုလာရောက်မယ်လို့ထိုင်းတာဝန်ရှိသူတွေကခန့်မှန်းထားပါတယ်။ဒါပေမဲ့လည်းမကြသေးခင်ကတရုတ်ရုပ်ရှင်တရုတ်ဆောင်ဝမ်ချင်းကိုမြန်မာနယ်စပ်မှာအွန်လိုင်းငွေကြေးလိမ်လည်တဲ့ဂိုင်းတွေကဖမ်းဆီးခဲ့တဲ့အတွက်ပြန်လည်ခေါ်ဆောင်ရတဲ့ဖြစ်ရပ်ပေါ်ပေါက်ပြီးနောက်ပိုင်းမှာတရုတ်နိုင်ငံသားအများအပြားထိုင်းနိုင်ငံကိုလာမဲ့ခီးစဉ်တွေဖြစ်သိနေပါတယ်။ဟောင်ကောင်နာမည်ကြီးကန်တုန်ပေါ့အဆိုတော်အက်ဆွန်ချန်ရီရှင်ဖေဗူလာအတွင်းထိုင်းနိုင်ငံကိုလာရောက်ဖျော်ဖြေမဲ့အစီအစဉ်ကိုလည်းဖျက်သိမ်းကြောင်းပေါ်ပြထားပါတယ်ထိုင်းအစိုးရကတော့တရုတ်နိုင်ငံသားတွေရဲ့ယုံကြည်မှုပြန်ရရေးထိုင်းနိုင်ငံကိုလာရင်လုံခြုံရေးအာမခံနိုင်ရေးအတွက်အစွမ်းကုန်ပြင်ဆင်နေပါတယ
်ထိုင်းနိုင်ငံကိုလာလေရင်ပြီးခဲ့တဲ့သတင်းပတ်ကပျောက်ဆုံးသွားတဲ့တရုတ်အမျိုးသမီးနှစ်ယောက်ကိုထိုင်းရဲကရှာဖွေတွေ့ရှိပြီးတော့တရုတ်နိုင်ငံကိုပြန်ပို့လိုက်တဲ့အကြောင်းထိုင်းရဲတပ်ဖွဲ့စုံစမ်းစစ်ဆေးရေးမှူးချုပ်ဗိုလ်ချုပ်ကြီးသက်ချိုင်းပီတာနီလပ်ကဒီကနေ့ပြောဆိုပါတယ်အသက်22နှစ်အရွယ်ဝူကြားချီနဲ့အွန်လိုင်းကမကြခင်ကစုံခဲ့တဲ့တငယ်ချင်းဟာထိုင်းနိုင်ငံကိုရောက်ပြီးတဲ့နောက်အင်းနီချင်းတတိယနိုင်ငံတစ်ခုကိုတွားရောက်ခဲ့တာလို့ထိုင်းရဲတပ်ဖွဲ့ထိတ်တန်းအရာရှိကဘန်ကောက်စပို့သတင်းစာကိုပြောဆိုပါရယ်မြန်မာနိုင်ငံနယ်စပ်ကိုတွားရဲဆိုပြီးတော့ထုတ်ဖော်ပြောဆိုခြင်းတော့မရှိပါဘူးဒါပေမဲ့လဲခေါင်ဆော့အွန်လိုင်းသတင်းမှာတော့တရုတ်ရုပ်ရှင်တရုတ်ဆောင်မင်းသားဝမ်ရှင်းကိုကယ်တင်ခဲ့တဲ့နေရာမှာဖျားယောင်းခေါ်ဆောင်ခံခဲ့ရတဲ့အတွက်22နှစ်အရွယ်တရုတ်မိန်းကလေးကိုပြန်လည်ကယ်တင်ခဲ့တာလို့ပါရှိပါရယ် ဟူဂျာချီနဲ့သူတငယ်ချင်းဟာဇန်နဝါရီလ6ရက်နေ့မနက်ဘန်ကောက်ကိုရောက်လာခဲ့ပြီးတော့နောက်တစ်ရက်မှာဟိုတယ်ကိုတိုယိုတာကားအဖြူတစ်စီးနဲ့လူတို့ချို့လိုက်ခေါ်သွားခဲ့တဲ့အကြောင်း CCTV လုံခြုံရေးကင်မရာကနေထိုင်းရဲတွေကတွေ့ရှိခဲ့ပါတယ်။ထိုင်းနိုင်ငံကိုသွားတဲ့တရုတ်နိုင်ငံသားတွေကိုမြန်မာနယ်စပ်မှာလာစားငွေကောင်းကောင်းရမယ်ဆိုတဲ့အလို့တွေနဲ့ဖျားယောင်းပြီးတော့အွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေမှာအတမခိုင်းစေခံနေရတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲတရုတ်မိန်းကလေးနှစ်ယောက်ကိုကယ်တင်ခဲ့တဲ့သတင်းထွက်လာတာပါရှင
်။မြောက်ကိုရီးယားကတာတိုပစ်ပယ်ထိတ်မစ်ဆိုင်းဒုံးတွေကိုသူ့ရဲ့အရှိတ်အကဲရောင်းတန်းဒေသမှာအင်္ဂါနေ့တုန်းကစမ်းသပ်ပစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားကပြောဆိုပါတယ်။မစ်ဆိုင်းဒုံးနေရာတရုတ်နယ်စပ်အနီးဂျန်ဂန်ခရိုင်ကနေပစ်ခတ်ခဲ့တာဖြစ်ပြီးမိုင်150ကျော်လောက်အဝေးမှာကျောက်ခဲ့တယ်လို့တောင်ကိုရီးယားစစ်ဘက်တာဝန်ရှိသူတွေကပြောဆိုပါတယ်။ဒါဟာရန်စတဲ့လို့ရဖြစ်ပြီးကိုရီးယားကျွန်းဆက်ဒေသရဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုချိန်ချောက်တာဖြစ်တယ်လို့တောင်ကိုရီးယားစစ်ဘက်တာဝန်ရှိသူတွေကပြောပါတယ်။နောက်ထပ်အခုလိုရန်စတဲ့လို့ရတွေလုံမယ်ဆိုလို့ရှိရင်တုံ့ပြန်ဆောင်ရွက်မှုတွေလုပ်သွားမယ်လို့လည်းပြောပါတယ်။တောင်ကိုရီးယားယာယီသမ္မတချွေဆန်မောက်ကလည်းမြောက်ကိုရီးယားရဲ့လို့ရကိုရှင်းချပြီးဒါဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ချုံပြချက်ကိုချိုးဖောက်တာဖြစ်ကြောင်းနဲ့မြောက်ကိုရီးယားရဲ့ရန်စမှုကိုထိထိရောက်ရောက်တုံ့ပြန်သွားမယ်လို့သူကပြောဆိုခဲ့ပါတယ်။
ရာထူးကဆိုင်းငံ့ခံထားရတဲ့တောင်ကိုရီးယားသမ္မတယွန်းဆွတ်ယိုကသူ့ဘော်တရားစွဲဆိုထားတဲ့အမှုအတွက်ဒီကနေ့ပြုလုပ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကြားနာစစ်ဆေးမှုပထမနေ့ကိုတက်မလာတဲ့အတွက်ကြားနာမှုစတင်ပြီးမိနစ်ပိုင်းအတွင်းမှာပဲရပ်ဆိုင်းလိုက်ရပါတယ်။ဆိုမျိုးတော်ကခြံဝန်းကြီးအတွင်းကအိမ်မှာသတင်းပတ်နယ်ချီနေထိုင်နေတဲ့သမ္မတယွန်းမြဲရှင့်နေကတော့အာဏာပိုင်တွေဘက်ကသူ့ကိုအစိုးရပိုင်းမှာဖမ်းဆီးဖို့ကြိုးစားခဲ့တဲ့အတွက်သမ္မတယွန်းအနေနဲ့ဒီကြားနာမှုကိုတက်မှာမဟုတ်ကြောင်းပြောပါတယ်။နောက်တစ်ချိန်ကြားနာမှုကိုလာမယ့်ကြာသပတေးနေ့မှာကျင်းပဖို့စီစဉ်ထားပြီးတော့အဲ့ဒီနေ့မှာသမ္မတယွန်းကိုယ်တိုင်မတက်ဘူးဆိုရင်တော့သူ့ကိုကိုစားပြုတဲ့ရှင့်နေတွေနဲ့ကြားနာမှုကိုစတင်မှာဖြစ်ပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုကိုစောမိုးကြောင်နဲ့အတူကျွန်မအလေးမာတို့ကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပြပုချက်တွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ MNDAA ကိုကတပ်ဖွဲ့နဲ့စစ်ကောင်စီနောက်တစ်ချိန်တွေ့ဆုံမဲ့သတင်းနဲ့ပတ်သက်ပြီးတော့သုံးသက်သူတွေရဲ့အမြင်တွေကိုပြောပြပေးမှာပါ။တိုင်းရင်သားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ညီနောင်မဟာမိတ်သုံးဖွဲ့တွေက MNDAA ကိုကန့်အဖွဲ့ကိုစလဲတွေနဲ့စစ်ကောင်စီကိုစလဲတွေမနက်ဖြန် January 15ရက်နေ့မှာထပ်မံတွေ့ဆုံမှုသဘောတူထားပြီးတော့တွေ့ဆုံပွဲကိုကိုကန့်အဖွဲ့ဘက်ကတက်ရောက်ဖို့ပြင်ဆင်နေတယ်လို့ MNDAA နဲ့နှီးဆက်သူတွေက VOA ကိုပြောပါရယ်ပြီးခဲ့တဲ့ December 15ရက်နေ့ကတွေ့ဆုံဆွေးနွေးပွဲမှာတော့နှစ်ဖက်ကိုစလဲတွေကြားသဘောတူညီမှုတစုံတရာမျှခဲ့ပါဘူးတရုတ်နိုင်ငံကစီစဉ်တဲ့ဆွေးနွေးပွဲအလားအလာနဲ့ပတ်သက်လို့သုံးသက်သူတွေအမြင်ရန်ကုန်ကတည်င်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစုံဝင်းလိုင်ကပြောပြပေးပါရှင်
။လာရှုံမြို့ကိုတင်ပိုက်ထားတဲ့ MNDAA ကိုကန့်အဖွဲ့နဲ့စစ်ကောင်စီအကြမ်းမှာတရုတ်နိုင်ငံဂျားဝင်စီစဉ်ပေးမှုနဲ့ယူနန်ပြည်နယ်ကုမေးမြို့မှာပြီးခဲ့တဲ့2024ဒီဇင်ဘာ15ရက်နေ့ကတွေ့ဆုံခဲ့ပြီး2025ဇန်နဝါရီလ15ရက်နေ့မှာအခုလိုနောက်တစ်ကြိမ်တွေ့ဆုံဖို့ဆုံးဖြတ်ခဲ့တာပါ။ပြီးခဲ့တဲ့ဆွေးနွေးပွဲမှာတော့တရုတ်ကိုယ်စားလှယ်တချို့ပါဝင်တက်ရောက်ခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ကအမြင်မဖော်လို့တဲ့ MNDAA နဲ့နှိဆက်သူတည်င်းအရင်မြက်ကတော့ဒီတစ်ခေါက်မှလည်းကိုကန့်ဘက်ကတော့ဖုန်တာရွှင်နဲ့တားဖြစ်သူနိုင်ငံခြားဆက်ဆံရေးဌာနဂျီမူဖုန်ခွင်းကဥဆောင်တက်ရောက်ဖွယ်ရှိတဲ့အကြောင်း VOA ကိုပြောပါတယ်လူစင်းအတိအကျကိုတော့ VOA အနေနဲ့ဆက်လက်စုံစမ်းနေစေဖြစ်ပါတယ်ပြီးခဲ့တဲ့ဆွေးနွေးပွဲမှာတော့ဖုန်တာရွှင်ရဲ့တားဖြစ်သူနိုင်ငံခြားရေးဌာနဂျီမူဂျီရှင်ပြန်ကြားရေးဌာနဒုဌာနမူလီချာဝင်းအပါဝင်ခုနှစ်ဦးတက်ရောက်ခဲ့ကြပါတယ်ပြီးခဲ့တဲ့တစ်ခေါက်ဆွေးနွေးမှုအခြေအနေအသေးစိတ်ကိုမသိရသေးပေမဲ့ဆွေးနွေးပွဲမှာ MNDAA တင်ထားတဲ့လာရှုံမျိုးကိုအရင်ပုံစံအတိုင်းထားရှိဖို့နဲ့ကိုကန့်တက်တွေပြန်လဲဆုတ်ခွာနေရာချရေးနဲ့နေဆက်ကုံတွယ်ရေးပြန်လဲဖွင့်လှစ်နိုင်ရေးစီးပွားရေးပြန်လဲထူထောင်ဖို့စတာတွေဆွေးနွေးကြဖို့တရုတ်ကိုယ်စားလှယ်တွေဘက်ကစီစဉ်ထားခဲ့တဲ့အကြောင်းစုံစမ်းသိရှိရပါတယ်ဒါပေမဲ့လည်းသဘောတူညီချက်မရသလိုဆွေးနွေးပွဲအဆင်မပြေဖြစ်ခဲ့တဲ့အကြောင်းဒီဆွေးနွေးပွဲနဲ့နှိဆက်သူတွေကပြောပါတယ်ဒီတစ်ခေါက်ထပ်တွေ့ဆုံဆွေးနွေးပွဲမှာပထမတစ်ချိန်ကလိုတရုတ်စီစဉ်ပေးထားတဲ့ခေါင်းစဉ်အတိုင်းဆက်ဆွေးနွေးမလားခေါင်းစဉ်အစ်စ်ဆွေးနွေးမလားဆိုတာကတော့မသိရသေးပါဘူးကိုကန့်ဘက်ကတော့ဒီအချက်တွေအပြင်လက်ရှိဖြစ်ပေါ်နေတဲ့အခြေအနေစည်ရေးတင်းမာမှုတွေအထိပါဆွေးနွေးနိုင်ဖို့မျှော်လင့်ထားပုံရတဲ့အကြောင်းအကဲခတ်တွေကခံမှန်းထားပါတယ်ပြီးခဲ့တဲ့ဆွေးနွေးပွဲမှာဘလောက်အထိချပြဆွေးနွေးခဲ့တယ်လဲစစ်ကောင်စီဘက်ကဘလို့တုံ့ပြန်ဆွေးနွေးခဲ့တယ်လဲဆိုတာကိုလည်းအတိအကျမသိရပါဘူးမနက်ဖြန်ယူနန်ပြည်နယ်ကိုမင်းမြို့မှာကျင်းပမဲ့ဆွေးနွေးပွဲကိုစစ်ကောင်စီကိုယ်စားလှယ်တွေတက်မတက်ဆိုတာလည်းမသိရသေးပါဘူးဆွေးနွေးပွဲနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကို VOA ကအချိန်ချင်းဆက်သွယ်စုံစမ်းပေမဲ့တုံ့ပြန်တာမရှိပါဘူးပြီးခဲ့တဲ့ဆွေးနွေးပွဲမှာတော့စစ်ကောင်စီဘက်က အမတ်တစစ်စင်ရေးအထူးအဖွဲ့မူဒုတိယဗိုလ်ချုပ်ကြီးကိုကိုဦးကစစ်ကောင်စီကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ခဲ့ပါတယ် MNDAA ကပြည်တွင်းစီရေးပဋိပက္ခကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းဖို့လိုလားကြောင်းပြီးခဲ့တဲ့ဒီဇင်ဘာ3ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီဇင်ဘာ3ရက်နေ့ကစတင်ပြီးသူတို့ဘက်ကထိုးစစ်ဆင်တက်ခိုက်မှာမဟုတ်ကြောင်းတရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆက်ပေးမှုအောက်မှာလာရှိုးအပါဝင်တက်ဆိုင်ရာကိစ္စတွေကိုတွဲဆုံဆွေးနွေးဖြည့်ရှင်းနိုင်လိမ့်မယ်လို့ယူဆကြောင်း MNDAA ရဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်နောက်ပြီးမြန်မာနိုင်ငံအနှံ့စစ်တပ်ရဲ့ဝေဟင်နဲ့မြေပြင်ထိုးစစ်တွေကိုလည်းရပ်ဆိုင်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်။နိုင်ငံရေးနည်းလမ်းနဲ့ဖြည့်ရှင်းဖို့ကိုလိုလားပေမဲ့ကိုခုခံကာကွယ်ခွင့်ကိုတော့အရင်တိုင်းဆွဲကင်ထားမယ်လို့ MNDAA ရဲ့ထုတ်ပြန်ချက်မှာပြောဆိုထားပါတယ်။ကိုကန့်ဖွဲ့ကဒီလိုကြေညာထားပေမဲ့မြောက်ပိုင်းမှာတိုက်ပွဲတွေတော့ရပ်မသွားခဲ့သလိုစစ်ကောင်စီဘက်ကလည်းလေကြောင်းကတိုက်ခတ်မှုတွေမကြာခဏဆက်လက်လှုပ်ဆောင်နေစေဖြစ်ပါတယ်။ဒါကြောင့်လေဒီတစ်ခေါက်ဆွေးနွေးပွဲမှာတိုးတက်မှုရဖို့ဆိုတာလိလသုံးသက်သူတွေကတန်တရားနဲ့စောင့်ကြည့်နေကြပါတယ်။နိုင်ငံလိလသုံးသက်သူဦးတန်းစိုးနိုင်ကတော့ဆွေးနွေးပွဲပေါ်အခုလိုသုံးသက်ပါတယ်
။ဘာမှဖြစ်တာမှမဟုတ်ပါဘူး။ရှေ့ဦးမှာပါပဲ။နော်။တရုတ်ကနေပြီးတော့ပြားပေးနေတဲ့ခါကျတော့တရုတ်စိတ်ချမ်းသာအောင်လုပ်နေတာ။အဲဒီကိစ္စကိုကိုကစစ်ကောင်စီကတောင်းမှပြိတ်ပြီးတော့မတက်ကြွတော့ဘူး။နော်။ချင်းနေရအဲ့လိုပါ။အဲဒါကြောင့်ဟောစစ်ကောင်စီကလာကြမှာလဲလာမှာဟိုဒီညီနောင်သုံးပေါ်တဲ့သဘောထားလေစစ်ကောင်စီကသိနေပြီလေဟိုအင်ဂျီယာလုံနေပုံနဲ့ DNL ရဲ့ကြီးညာချက်ထုတ်တာလေဆိုတော့သူကလည်းသဘောပေါက်တော့လာကြမှာလာမှာတပိဘာမှမမျှော်လင့်မှနေခွာညီရလေတောင်းမေဟာနဲ့မပေးမှာလဲသိပြီသားပဲဥစ္စာလာချွတ်တောင်းမယ်ပေးမှာမဟုတ်ဘူးအဲ့တော့ပြက်မှာပါဒါပါပဲတမီးရယ်နည်းနည်းလေးစောင့်ကြည့်လိုက်ပါဦး
တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးထိခိုက်မှုတွေရှိနေချိန်မှာတရုတ်ဘက်ကသူတို့အကျိုးစီးပွားတွေကိုကာကွယ်နိုင်ဖို့လာရှိုးကိုတင်ထားတဲ့ကိုကန့်တပ်တွေအပေါ်စစ်ကောင်စီနဲ့အပြည့်ရဆဲဖို့အတင်းကြပ်ဖိအားပေးနေတယ်ဆိုပြီးတုံ့တက်ပြောဆိုတာတွေလည်းရှိနေပါတယ်ခင်ဗျာ
ဒါကတော့ MNDAA ကိုကန့်တပ်ဖွဲ့နဲ့စစ်ကောင်စီနောက်တစ်ချိန်တွေ့ဆုံမဲ့တဲ့ရင်နဲ့ပတ်သက်ပြီးတော့တုံ့တက်သူတွေအမြင်တချို့ကိုကိုစောင်းဝင်းလိုင်းကပြောပြပေးခဲ့တာပါအခုတခါတော့ရှမ်းပြည်နယ်ဘက်ကနောက်ဆုံးရအခြေအနေကိုပြောပြပေးပါမယ်ရှမ်းပြည်နယ်တောင်ပိုင်းရက်ဆောက်မြို့နယ်ကြောက်ကူဒေသမှာစစ်ကောင်စီတပ်နဲ့ DPLA ခေါ်ဒနုအမျိုးသားလွတ်မြောက်ရေးတပ်မတော်အကြတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတော့ DNLA တပ်အန်းအမျိုးသားလွတ်မြောက်ရေးတပ်မတော်သိမ်းယူထားတဲ့ရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့ကိုတင်းလာနေကစစ်ကောင်စီကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့ပါတယ်။ရှမ်းပြည်နယ်ကစစ်ရေးပဋိပက္ခနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုစံကျော်ပြောပြပေးပါရှင်။
ရှမ်းပြည်တောင်ပိုင်းရက်ဆောက်မြို့နယ်ကြောက်ကူဒေသမှာစစ်ကောင်စီတပ်နဲ့ DPLA ဒနုအမျိုးသားလွတ်မြောက်ရေးတပ်မတော်အကြားနိုဝင်ဘာလကုန်ကတည်းကတိုက်ပွဲတွေရက်ဆက်ဖြစ်နေခဲ့ပြီးဒီလဒုတိယပတ်မှာထပ်မံဖြစ်ပွားလာပါတယ် DPLA ရဲ့ပြောရေးဆိုခွင့်ရှိသူကိုအမောင်ကလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေ VOE ကိုခုလိုပြောပါတယ
်တိုက်ပွဲတော့မနေဖြစ်တယ်ဝင်လေကျွန်တော်တို့ဒီနေ့တော့ကျွန်တော်မပြရသေးဘူးဒီကြောက်ကူမြောက်တပ်နာအနီးပေါ်လေအဒီနေရာမှာလေပြောမှန်းဒီအကျုပ်ကရောမိတော့ဒီမှာဖြစ်တယ်ဝင်လေဒီကျောက်ကူဖဲအင်အားဖြစ်လာတဲ့တက်တွေရှိတော့ဝင်လေနော်အဲ့ဒီတက်တွေနဲ့ဖြစ်တာပေါ့အဓိကဖြစ်တာတော့ကျွန်တော်တို့ဝင်ပါ30ကတည်းကဖြစ်နေတာတော့နေတဲ့နေပါပေါ့လေဒီတော့ဒီလောစင်တော့ရှင်းပြီးတဲ့အားလုံးတွေဖြစ်တာဒီဆယ်နေတော့ကတော့ဝင်တွဲနေဒီဘုန်း24လုံးကျောက်ကူရောတဝက်တွေမှာဖုံးချရဲရှိတော့ဒီတက်ခန့်တွေထိခိုက်ကတော့မရှိဘူးလို့တော့တည်ထားတယ်
။ရက်ဆောင်မြို့နယ်ကြောက်ကူဒေသဟာရှမ်းပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းကိုဆက်သွယ်ထားတဲ့လမ်းပန်းဆက်သွယ်ရေးအချက်ချနေရာဖြစ်ပါတယ်။စစ်ကောင်စီနဲ့ DNL တပ်အန်းအမျိုးသားလွတ်မြောက်ရေးတပ်အကြလာနဲ့ချီတိုက်ပွဲဖြစ်ပွားနေတဲ့နောင်ချိုမြို့နယ်တောင်ခမ်းဒေသနဲ့ထိစပ်နေတဲ့ဒေသလည်းဖြစ်ပါတယ်။ကြောက်ကူဒေသမှာဖြစ်ပွားတဲ့တိုက်ပွဲတွေဟာနောင်ချိုမြို့နယ်တောင်ခမ်းဘက်ကိုစစ်ကူပိုးတဲ့စစ်ကောင်စီစစ်ကြောင်းတွေကို DPLA ဒနုအမျိုးသားလွတ်မြောက်ရေးတပ်မတော်ကဖျက်တောက်တိုက်ခိုက်တာကြောင့်ပြင်းထန်နေတာလို့ဒေသတွင်းအကြက်ခက်တွေကသုံးသပ်ပါတယ်စစ်ကောင်စီတပ်ဘက်ကလေကြောင်းအပြင်လက်နက်ကြီးတွေနဲ့ပါပစ်ခတ်တိုက်ခိုက်တာတွေရှိတာကြောင့်ဒေသခံပြည်သူတွေအနေနဲ့စစ်ပွဲနဲ့ကင်းလွန်ရမှာရွှေပြောင်းနေစေလိုကြောင်းလဲကိုအမောင်ကတိုက်တွန်းပါတယ
်ကြောက်ကူဒေသပြည်သူတွေအနေနဲ့ဆိုရင်တော့စစ်ပွဲနဲ့ဝေးရနေမှာလုံးချီချုံနေရဖို့တော့ပြောလို့လည်းပြောမှာလက်နက်ကြီးတွေအခုလေရင်လေလာနေဆိုအဒီဟာလေးကိုဒီဆက်ဖို့ပေါ့လေ
တိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်ဒေသခံတော်တော်များများကတော့တောင်ရွာတွေမှာတွားရောက်တင်းရှောင်နေကြပါတယ်ရှမ်းပြည်နယ်တောင်ပိုင်းကြောက်ကူဒေသမှာတိုက်ပွဲဖြစ်ပွားနေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းက DNLA ထိန်းချုပ်ထားတဲ့ကြောင်မဲမျိုးကိုစစ်ကောင်စီဘက်တနင်္လာနေ့ကလေကြောင်းကတိုက်ခိုက်တာတွေရှိခဲ့ပါတယ်ဒီတိုက်ခိုက်မှုမှာတော့လူအထိခိုက်မရှိကြောင်းကြောင်မဲမျိုးခန့်တယောက်ကပြောပါတယ်
ဟုတ်ကြတာကဟိုပါဖြစ်ပြန်မဲ့ကြတာပါဖြစ်ပြန်တောင်ကုန်းပေါ်မှာကြတာ လက်ရတယ်လို့ခေါ်တယ်ဗျအဲ့လားကြားတယ်နေရာလက်ရကြားဟောအခုရောင်းကြားရှိရပါခါအဲ့ဒါပေါင်းကြားရှိတယ်ဗျလက်ရကြားဆိုရင်တော့ဟိုရှင်းပြရတယ်ဗျာရှိပါဘူးဗျာအဲ့ဒါလေးအဲ့ဒါလေးကြားတာ
နေရည်ကန်ဟာကြောင်မဲမျိုးတိုးဂိတ်အနီးမှာတည်ရှိတာလည်းဖြစ်ပါတယ် TNL ကဇန်နဝါရီလ12ရက်မှာကြာရောက်တဲ့62ကြိမ်မြောက်တန်အန်းအမျိုးသားတော်လှန်ရေးနေမှာမြန်မာပြည်တဝမ်းရှိတော်လှန်ရေးအင်အားစုတွေနဲ့ပူးပေါင်းပြီးစစ်ကောင်စီကိုအပိတိုင်ချိန်မုံတော်လှန်သွားမှာဖြစ်ကြောင်းသဘောထားထုတ်ပြန်ပြီးနောက်တရက်မှာစစ်ကောင်စီကကြောင်မဲမျိုးကိုဘုံကျဲတိုက်ခိုက်ခဲ့တာပါရှမ်းပြည်နယ်အတွင်းတိုက်ပွဲသတင်းတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမတွေ့ရပါဘူးဒီလ2ဆန်းပိုင်းအတွင်းမှာပဲစစ်ကောင်စီကနေရာဒေသအတော်များများကိုလေကြောင်းကတိုက်ခိုက်တာတွေတိုးလှလာနေပါတယ်ဒီလ17ရက်ကချင်ပြည်နယ်တနိုင်းမြို့နယ်အတွင်းတိုက်ခိုက်မှုမှာလူ15ယောက်ခန့်သေဆုံးခဲ့တယ်လို့73ရက်နေ့ဖားကန်မြို့နယ်အတွင်းလေကြောင်းတိုက်ခိုက်မှုမှာလူ10ယောက်လောက်သေဆုံးခဲ့ပါတယ်ဒီလ10ရက်နေ့ကရခိုင်ပြည်နယ်ရံပြဲမြို့နယ်ကြောင်းနီမော်ရွာတိုက်ခိုက်မှုမှာအရက်သား40ကျော်သေဆုံးခဲ့ပြီး17ရက်နေ့ကြောက်တော်မြို့တိုက်ခိုက်မှုမှာတော့အရက်သား10ဦးထက်မနည်းသေဆုံးခဲ့ပါတယ်ခင်ဗျာ
ရှမ်းပြည်နယ်ဘက်မှာတိုင်းရင်သာလက်နက်ကိုင်အဖွဲ့ရင်းနဲ့စစ်ကောင်စီတိုက်ပွဲဖြစ်နေတဲ့တရင်ကိုကိုစံကျော်ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့ရခိုင်မြောက်ပိုင်းကနောက်ဆုံးရတရင်အခြေအနေကိုလည်းထုတ်လွှင့်ပေးကြပါရစေရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်မောင်တော်မြို့နယ်တွေမှာအစ္စလာမစ်အစွန်းရောက်အကြမ်းဖက်လက်နက်ကိုင်အဖွဲ့ရင်းအဖြစ်သတ်မှတ်ခံထားရတဲ့ ARSA RSO ARA စတဲ့အဖွဲ့ရင်းနဲ့အရက်ခတ်တက်တော်အေးအေးအကြမကြာခဏဆိုသလိုတိုက်ပွဲဖြစ်ပွားတာတွေရှိတယ်လို့ရခိုင်စစ်ရေးစောင့်ကြည့်သူတွေကဆိုပါတယ်အစ္စလာမ်အစိုးရအဖွဲ့တွေဟာဒေသခံတွေကိုဖမ်းဆီးတပ်ဖြတ်တာတွေရှိနေတယ်ဆိုတော့ဆူဆဲချက်တွေလည်းထွက်ပေါ်နေပါတယ်မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ဘူးတီတောင်မောင်တော်စစ်ရေးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုဝင်းခန့်မောင်ကပြောပြပေးပါရှင
်ခိုင်ပြည်နယ်မြောက်ပိုင်းကရွှေဟင်ကြအများဆုံးနေထိုင်တဲ့ဘူးတီတောင်မောင်တော်မြို့နယ်တွေကိုအာရခတ်တပ်တော် AA ကပြီးခဲ့တဲ့နှစ်ကတိုက်ခိုက်သိမ်းပိုက်ထားပြီးဖြစ်ပေမဲ့အစ္စလာမစ်အကြမ်းဖက်လက်နက်ကိုင်တွေအဖြစ်သတ်မှတ်ခံထားရတဲ့ ASA ARA RSO စတဲ့အဖွဲ့တွေနဲ့အာရခတပ်တော်အေအေချာမကြာခဏတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဘူရီတောင်မောင်းတော်ဒေသမှာရှိတဲ့အဲဒီလက်နက်ကိုင်တွေဟာအေအေတပ်ကိုဥတီတိုက်ခိုက်တာမဟုတ်ဘဲနဲ့အဲဒီဒေသအတွင်းနေထိုင်တဲ့ဒေသခံတွေကိုဖမ်းဆီးတပ်ဖြတ်တာတွေပြန်ပေးဆွဲတာတွေလှုံ့ဆော်နေတယ်လို့ရခိုင်စီရေးစောင့်ကြည့်သူတို့ကပြောပါတယ်
။တေရှာတာကသူတို့အာရခတပ်တော်ကိုစစ်ရေးအရာဖိအားပေးနိုင်စွမ်းမရှိဘူး။အာနောက်တစ်ခုစစ်ကိုလေသူတို့ပိုင်ပိုင်နိုင်နိုင်တိုက်နိုင်တဲ့အနေထားမျိုးမရှိဘူးဆိုတာသူတို့ကသူတို့တွေသိချပုံရတယ်။အဲ့ဒါကြောင့်သူတို့ဒီအိုက်ခတက်တူကိုအဓိကပြင်းမှတ်ထားတယ်ဆိုတာထဲမှာကအဲ့ဒီဒေတာအတွင်းမှာရှိကြတဲ့တာပြည်သူလူထုကိုသူတို့အဓိကရေရှည်ပြင်းမှတ်ထားတာပေါ့။ဒါတနည်းပြောမယ်ဆိုလို့ရှိရင်ဟိုအိုက်ခတက်တူကိုလေဒါသူတို့တွေ fighting နီးနဲ့ဟိုစေရရှင်းလျှောက်တယ်လို့တို့ပြောရမှာပဲ။ဘာကြောင့်လဲဆိုလို့ရှိရင်မင်းတို့ငါတို့ကိုဒီနေမျိုးမပေးဘူးဆိုရင်တို့မမင်းတို့ဒီနေမြေတရမထွက်တော့ဘူးဆိုလို့ရှိရင်ငါတို့မင်းတို့ပြည်သူတွေကိုဘယ်လိုလုပ်မယ်ဆိုတဲ့အားမျိုးကိုဒါသူတို့ဖန်စီပြီးတော့တချို့တက်ဖြတ်တာတွေညှင်းပန်းနှိုက်စေးတာတွေကိုဘူတီဖိုင်တွေနဲ့ထုတ်ပြန်လာတာမျိုးတွေကိုတွေ့ရတယ်ပေါ့
ပြီးခဲ့2024ခုနှစ်ဒီဇင်ဘာ24ရက်မှာလဲမောင်တော်ကျိန်ချောင်းကနေတောင်ပြိုလက်ဝဲကိုလာတဲ့ကားတစီကိုအကြမ်းဖက်အစ္စလာမစ်စွန်းရောက်လက်နက်ကိုင်ဖွဲ့တွေကခြုံကိုတိုက်ခိုက်ခဲ့တာကြောင့်ကားပေါ်မှာလိုက်ပါလာတဲ့အမျိုးသမီး16ဦးကတဦးတေဆုံးပြီးတချို့တန်းရခဲ့တယ်လို့အေအေကသတင်းထုတ်ပြန်ပါတယ်။ဒါအပြင်အကြမ်းဖက်လက်နက်ကိုင်တွေကရခိုင်ဒေသခံတွေကိုဖမ်းဆီးနှိပ်စက်နေတဲ့ရုတ်တံဖိုင်တွေလည်းလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့ခဲ့ပါတယ်။ရုတ်တံတွေနဲ့ပတ်သက်လို့တီးခြားအတည်ပြုချက်တော့မရရှိခဲ့ပါဘူး။ဘူးတီတောင်မောင်းတော်ဒေသမှာရှိတဲ့အာဆာအပါဝင်တခြားအကြမ်းဖက်လက်နက်ကိုင်တွေဟာပြီးခဲ့တဲ့2019ပြည်ပခအတွင်းမှာလူသေများလာတဲ့အဖွဲ့အစည်းဖြစ်ပြီးအခုဆိုရင်အရင်ကထက်လူအင်အားလက်နက်အင်အားတွေတိုးလာနေတယ်လို့စီးရဲလေးလာသူတွေကသုံးသပ်ပါတယ်။ဘူးတီတောင်မောင်းတော်ဒေတာကိုအာရခတပ်တော် AA ထိုးစစ်ဆင်တိုက်ခိုက်နေတဲ့အချိန်မှာအဲ့ဒီဒေတာကိုကာကွယ်ဖို့အစ္စလာမစ်အကြမ်းဖက်လက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ ASA RSO ARA စတဲ့အဖွဲ့တွေကိုစစ်ကောင်စီကစစ်တင်တန်းတွေပေးပြီးလက်နက်တွေတပ်ဆင်ပေးထားတယ်လို့ရခိုင်စီးရေးစောင့်ကြည့်သူတွေကပြောပါတယ်။ဒါကြောင့်လဲဒီလက်နက်ကိုင်အဖွဲ့တွေအင်အားကြီးလာတာလို့သုံးသပ်ကြပါတယ
်။ထောက်စက်ခွန်ပတ်ဝန်းကျင်လောက်မှာအဲ့ဒီဘင်္ဂလားဒေ့ရှ်ဖေးကိုထွေးသွားကြတဲ့မက်ဆလင်ဒုက္ခသည်တွေဟာဆိုလို့ရှိရအဲ့ဒုက္ခတဲ့စခန်းထဲမှာနေပြီးတော့တချို့ကအဓမ္မဒီအိုက်ဆိုအဖွဲ့ထုတ်ကိုတင်းသွင်းခံရတာရှိတယ်လို့တချို့ကြားလို့ရှိလေငကောကပဲစိုက်တဲ့အခါနဲ့ဒီအဖွဲ့စည်းထဲကိုရောက်တော့တာမျိုးတွေရှိကြတယ်။အဲ့ဒါကြောင့်လေဒီအင်အားဟာဟိုတဖြည်းဖြည်းနဲ့အင်အားကောင်းလာတယ်လို့နာယူဆလို့ရတယ်ပေါ့နော်။ဘာလို့ဆိုလို့ရှိရင်သူ့လက်ရှိဒါဘုဒ္ဓတမောင်တို့ထဲမှာရှိတဲ့တချို့မွန်ဆင်တဲ့လူမျိုးတွေညာဆိုလို့ရှိလေ အဲအဲဆိုနေဟိုငကူကပဲဒါသူတို့ချုပ်ဝဲပူပေါင်းတာမျိုးတွေရှိကောင်းရှိနိုင်တယ်အဲအခုအချိန်မျိုးမှာဒါစက်ကောင်စီဖက်ကလည်းလက်နက်ကိုတရင်ဝင်တက်ဆန်ပေးပြီးတာစေးအရာစစ်တင်တန်းကိုလေတရင်ဝင်ပို့ချတာနေလုတ်ခဲ့တယ်ဆိုတော့အဲ့ဒီအချိန်မှာလည်းသူတို့ဟာဟိုအဲ့ဒီဒီရခိုင်ပြည်မြောက်ပိုင်းမှာရှိကြတဲ့မျိုးတူတူမျိုးကအစ္စလာမ်ဒီအစွမ်းရောက်တွေဟာဆိုလို့ရှိဒီအိုက်ဆိုအာဆာအဖွဲ့အစ်ကိုရောက်လာတာမျိုးတွေရှိခဲ့တယ်အဲအဲ့ဒါတွေရောက်လဲတာတဖြည်းဖြည်းသူတို့အင်အားကောင်းလာတယ်လို့ပြောလို့ရတာပေါ့
လက်ရှိမှာတော့ဘူရီတောင်မောင်းသောဒေသမှာရှိတဲ့စစ်ကောင်စီတပ်စခန်းအားလုံးကိုအေအေကတင်ပိုက်လိုက်ပြီးစစ်ကောင်စီတင်နန်းပေးတဲ့အစ္စလာမစ်လက်နက်ကိုင်အဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်ရဲ့ဗိုလ်မှူးချုပ်အဆင့်ရှိတဲ့အရာရှိတွေပါဝင်တပ်သားတော်တော်များများကိုဖမ်းဆီးထားနိုင်တဲ့အကြောင်းအေအေအဖွဲ့ကပြောပါတယ်ထွက်ပြေးလွတ်မြောက်နေတဲ့အကြမ်းဖက်အဖွဲ့ဝင်တွေကိုလိုက်လံရှာဖွေတိုက်ခိုက်နေတယ်လို့လည်းအေအေကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့အာဆာ RSO AR စတဲ့အဖွဲ့တွေနဲ့သူတို့ပတ်သက်ဆက်နွယ်နေတယ်ဆိုတဲ့ဆွဆွဲချက်တွေပေါ်တရားဝင်ညှင်းဆိုတာမရှိသလိုဝန်ခံပြောဆိုတာလည်းမရှိပါဘူးအာရကတပ်တော်အေအေအနေနဲ့ဘူးဒီတောင်မောင်းတော်ဒေသမှာရှိတဲ့ဒီအစ္စလာမစ်လက်နက်ကိုင်အဖွဲ့တွေရဲ့အရေးကိုချက်ချင်းဖြေရှင်းလို့ရနိုင်မှာမဟုတ်ဘူးလို့လည်းရခိုင်စီးရေးဆောင်ကြည့်သူတို့ကပြောပါတယ
်ဒါကနင်းနေအရှင်တိုင်းတာတစ်ခုထိကြာမယ်လို့ပြောလို့ရတာပေါ့ဘာလို့ဆိုလို့ရှိရင်အဲကျွန်တော်တို့အခုလက်ရှိတာစစ်ကောင်စီကိုဟိုတိုက်နေရတဲ့ဒုလိုင်းအင်အားစုတွေလို့စစ်မြင့်တစ်ပြန်ကြေပြတ်စွာဖွဲ့ပြီးဟိုထိုးစစ်ကိုကြကုတ်ကြကစ်ဆင်နေရတာမျိုးမဟုတ်ဘူးပြင်းဒီတစ်ဖက်မှာဒါခိုးချောင်ခိုးဝဲဒါတနည်းပြောမယ်ဆိုတော့ပျောက်ကျန်စနစ်ပေါ်တော့အဲ့ဒီပုံစံတန်နဲ့ဒါအာဆာဖိတ်ကလှုပ်ရှားနေတာမျိုးတွေရှိတဲ့အတွက်ကြောင့်ဒါအိုက်ခန်တက်တူအနေနဲ့ဒီပြဿနာကိုဖြေရှင်းမယ်ဆိုလို့ရှိရင်နင်းနေတော့အရှင်ယူပြီးဖြည့်ရှင်းရမယ်
အစ္စလာမစ်လက်နက်ကိုင်တွေဟာဘူးဒီတောင်မောင်းတော်ဒေသကမေယူတောင်တန်းတွေမှာခြေကုပ်ယူပြီးတော့အာရကတပ်တော် AA ရဲ့ဒေသအုပ်ချုပ်ရေးလုပ်ငန်းတွေကိုနှောက်ယှက်နေသလို AA တပ်ဖွဲ့ဝင်တွေကိုမကြာခဏလာရောက်ပစ်ခတ်တာတွေကြောင့် AA တပ်ဖွဲ့ဝင်တို့တေဆုံးတန်းရရတာတွေလည်းရှိတဲ့ကြောင်း AA ဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒါပြင်အဲ့ဒီဒေသမှာနေထိုင်တဲ့ပြည်သူတွေရဲ့လုံခြုံရေးကိုလည်းဒီမျိုးစုံနဲ့ချင်းချောင်းနေတဲ့အတွက်ဒေသခံတွေကြားစိုးရိမ်ထိတ်လန့်နေကြပါတယ်။
ရခိုင်မြောက်ပိုင်းမှာအစ္စလာမ်စစ်သွေးကြွတွေရဲ့ချင်းချောက်မှုတွေတိုးလာတဲ့အခြေအနေတင်ကိုကိုဝင်းခမောင်ကပြောပြပေးခဲ့တာပါအခုတစ်ခါတော့မွန်ပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ကြရအောင်ပါမွန်ပြည်နယ်မူဒုံမြို့နယ်မှာစစ်ကောင်စီရင်တန်းကကား3စီးမနေ့ကကြားဖြတ်တိုက်ခိုက်ခံရတဲ့အပြင်ဒီရပိုင်းတွင်ကြိုင်မရောမြို့နယ်တွေကရဲစခန်းတစ်ခုကို drone ဖုန်းနဲ့တိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီတပ်ဖွဲ့က6ရောက်တေဆုံးခဲ့ပြီးတော့5ရောက်ဒဏ်ရာရခဲ့တဲ့အကြောင်းမွန်ပြည်သစ်ပါတီဆရာနာရှင်တိုက်ဖြတ်ရေးအဖွဲ့ NMSBAD က VOA ကိုပြောပါရယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုအခုရပိုင်းခက်စိတ်စိတ်တိုက်ခိုက်ခံနေရတဲ့အတွက်မူရုံမျိုးအဝင်အထွက်နေရာမှာစစ်ဆေးရေးပုံမတင်းကျပ်လာတယ်လို့ဒေသခံတွေကပြောပါရယ်မွန်ပြည်နယ်ဘက်ကစစ်ရေးတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကသတင်းပေးပို့ထားတာကိုမက်ခင်လီကပြောပြပေးပါရှင်
ဇန်နဝါရီလ23ရက်မနက်အစောပိုင်းကမွန်ပြည်နယ်မူရုံမြို့နယ်ရောင်းတောင်းရွာနဲ့ကွမ်းလာကျေးရွာချမော်လမြိုင်တန်ပြူစီရဲ့ပြည်ထောင်စုလမ်းပိုင်းမှာစစ်ကောင်စီရင်တန်းကိုကြားဖြတ်တိုက်ခိုက်ခဲ့တဲ့အကြောင်းမွန်ပြည်သစ်ပါတီဆရာနာရှင်တိုက်ဖြတ်ရေးအဖွဲ့ NMSBAD ကသတင်းထုတ်ပြန်ထားပါတယ်ဒီဒေသမှာအရင်ကတိုက်ပွဲတွေကြီးကြီးမားမားဖြစ်ပွားတာမရှိခဲ့ပေမဲ့စစ်ကောင်စီရဲ့ရင်တန်းတွေမကြာခဏတိုက်ခိုက်ခံနေရပြီးစစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေမကြာမကြာဥတီရမဲ့တုံ့ပြန်ပစ်ခတ်လို့ရှိတဲ့အကြောင်းဒေသခံတွေကပြောပါတယ်။မော်လမြိုင်မြို့နယ်ကနေတန်ပြူစရဲမြို့နယ်ဘက်ကိုခြိတက်သွားတဲ့ရင်တန်းတိုက်ခိုက်ခံရတဲ့အကြောင်းအမည်မဖော်လိုတဲ့မြို့တုံဒေသခံတယောက်က VOA ကိုအခုလိုပြောပါတယ
်။နာမည်ပဲကွာဒန်နဲ့တိတ်ပတ်စပတ်ကောပိုင်နေတယ်
စစ်ကောင်စီရင်တန်းကမော်လမြိုင်ကနေလာတယ်။တံပြူစရက်ဘက်ဆင်းသွားတဲ့ရင်တန်းတွေ၃စီးပါတယ်။အဲ့ဒါမော်အဖွဲ့ကတနက်ငယ်နဲ့ပစ်ခတ်တိုက်ခိုက်တာမှာမြန်မာစစ်တပ်ကတယောက်ထိသွားတယ်ကြားတယ်။အဲ့ဒီနောက်မှာတော့စစ်ကောင်စီဘက်ကလက်နက်ကြီးနဲ့ရန်တန်ပစ်နေတာ။ရာဘာချန်ဘက်မှာလက်နက်ကြီးကြားတယ်။ရွာမှာတော့မကြဘူး။ဒေသခံတွေကမြန်မာစစ်တပ်တွေကိုကြောက်လန့်နေကြရတယ်။တခြားစိုးရင်စရာတော့မရှိပါဘူး။ဆိုပြီးတော့မွန်ဘာသာနဲ့ပြောသွားတာပါ။ဒါအပြင်ကြိုင်မျိုးမြို့နယ်တောင်ကလေးကြီးရွာရဲစခန်းနဲ့ကရာကြီးရွာရဲစခန်းတို့ကိုဇန်နဝါရီလ10ရက်နေ့စနေနေ့တုန်းက drone ဘုံနဲ့တိုက်ခိုက်ခဲ့တဲ့အတွက်ကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်6ဦးသေဆုံးပြီး5ဦးဒဏ်ရာရရှိခဲ့တယ်လို့မွန်ပြည်သစ်ပါတီဆရာနာရှင်တိုက်ဖြတ်ရေးအဖွဲ့ NMSBAD ရဲ့ပြောရေးဆိုခွင့်ရှိသူနိုင်ကောင်းစကားက VOA ကိုပြောပါတယ်
ကျွန်တော်တို့ရဲ့ drone unit တပ်ဖွဲ့ပေါ့နော်ကြံမျိုးမျိုးနဲ့မှရှိတဲ့ကရာကြီးရွာရဲစခန်းတစ်ခုရဲ့ နောက်ပြီးတော့တောင်ကလေးရဲစခန်းတစ်ခုပေါ့နော်အာရဲစခန်းကပြောပေမဲ့ရဲတွေတိတ်မရှိတလောက်ပဲလို့ကျွန်တော်တို့ကသိရတယ်သူတို့ဖြစ်စစ်ကောင်စီတပ်တွေပဲတပ်ဆွဲထားတဲ့တဘောရှိတယ်အဲ့မှာကျွန်တော်တို့၁၀ရက်နေ့ကဆိုရင်ဒရပုံနဲ့တော့ချတယ်ရန်သူဘက်ကတော့5ဦးတေဆုံးပြီးတော့4ဦးတန်ရာရတယ်လို့နောက်ပိုင်းကျွန်တော်တို့ပြန်သိရတယ်ပေါ့နော်ဒုနီတူပဲတောင်ကလေးရဲစခန်းမှာလည်းရဲနေနေနဲ့သူတို့ဖြစ်စစ်တပ်တွေပဲထိုင်တဲ့စခန်းပေါ့နော်အဲ့မှာဒရပုံတက်ချတော့2ဦးတေဆုံးတယ်နောက်ပြီးတော့2ဦးတန်ရာရတယ်
ဒရုန်းနဲ့တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်စစ်ကောင်စီတပ်ကလည်းလက်နက်ကြီးနဲ့တုံ့ပြန်ပစ်ခတ်ခဲ့တယ်လို့နိုင်ကောင်းစကားကပြောပါတယ်
တောင်ကလေးဘက်မှာဆိုရင်ကျွန်တော်တို့ဒရုန်းချပြီးချခြင်းပေါ့နော်သူတို့ကထုံးစံတိုင်းပေါ့သူတို့ကလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်မှုတွေတော့ရှိတယ်ကျွန်တော်တို့ဘက်ကတော့ဟိုလုံခြုံစွာပဲပြန်ဆုတ်ခွာလာနိုင်တယ်ပေါ့နော
်တောင်ကလေးကြီးရွာနီမှာနေထိုင်နေရွာကန်တူကတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အတွက်ဒေသခံတွေထိတ်လန့်နေရတဲ့အပြင်အသွားလာသတိထားနေရတယ်လို့ VOE ကပြောပါတယ်မွန်ပြည်နယ်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။ပြီးခဲ့တဲ့2022ခုနှစ်နှစ်ကုန်ပိုင်းကကြိုင်မျောမြို့နယ်တောင်ကလေးကျေးရွာရဲစခန်းကိုမွန်ဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပါတယ်။အဲဒီနောက်မှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့လေယာဉ်တွေအသုံးပြုပြီးအပြင်းအထန်ပြန်လည်ခုခံတိုက်ခိုက်ပြီးပြန်လည်တက်ဆွဲနိုင်ခဲ့ပါတယ်။ကြိုင်မျောမြို့နယ်တောင်ကလေးကျေးရွာရဲစခန်းကတော့စစ်ကောင်စီတပ်ကမကြမကြာတိုက်ခိုက်ခံနေရတဲ့နေရာတစ်ခုဖြစ်လာပါတယ်။ခုနောက်ပိုင်းမွန်ဒေတာကာကွယ်တပ်ဖွဲ့တွေကစစ်ကောင်စီတပ်တွေနဲ့ရဲစခန်းကိုပိတ်ဆို့တိုက်ခိုက်တာတွေပုံများလာတဲ့အတွက်ကြောင့်စစ်ကောင်စီတပ်ကမြို့ဝင်ထွက်နေရာတွေမှာစစ်ဆေးရေးတွေပုံပြီးတင်းကျပ်လာတဲ့အကြောင်းနဲ့ဒေတာကန်တွေကပြောဆိုနေကြပါတယ်ရှင်
။မွန်ပြည်နယ်မှာစစ်ကောင်စီတပ်တွေတိုက်ခိုက်ခံရတဲ့တဲ့မက်ခင်လေးကပြောပြပေးသွားတာပါ။အင်္ဂါညအတွက်ရန်ကုန်ကနောက်ဆုံးရသတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။
view ရဲ့အစီအစဉ်တွေကို radio ရုပ်မြင်သံကြားတို့အပြင် youtube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် view မြန်မာပိုင်း youtube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်မင်္ဂလာညချမ်းပါသောတာရှင်များရှင် view american တရ2025ခုနှစ် january လ14ရက်အင်္ဂါညပိုင်းထုတ်လွှင့်ပေးနေကြဖြစ်တဲ့ညပတ်မြန်မာဘာသာအစီအစဉ်တွေကို9နိုင်ကနေ10နိုင်အထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြမြေကြီးဩဇာအစီအစဉ် American နိုင်ငံရေးအကြောင်းသတင်းဆောင်ပါကဘာတလွားခီးသွားအစီအစဉ်နောက် social media ပေါ်မှာလူကြည့်များခဲ့တဲ့တမနစ်သတင်းတိုးလေးတွေစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။ဒီလိုအပတ်စဉ်အစီအစဉ်တွေကိုမထုတ်လွှင့်ပေးခင်မှာတော့အရင်ဆုံးမြေကြီးဩဇာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာတောင်သူလယ်သမားအများစုဟာစိုက်ပျိုးရေးအတွက်ငွေကြေးကိုစနစ်တကျစီမံခန့်ခွဲအသုံးပြုတဲ့အလေးအထားတိတ်မရှိကြပဲမလိုအပ်တဲ့နေရာတွေမှာဖြုံတီးကြသလိုဖြစ်နေပါတယ်ဒီအကြောင်းကိုခေမောင်စိုးမင်းကဒီတစ်ပတ်ရဲ့မြေကြီးဩဇာအစီအစဉ်ကနေတင်ဆက်ပေးထားပါတယ်ရှင
်မြန်မာနိုင်ငံမှာတောင်သူလယ်သမားတွေဟာသမိုင်းတလျှောက်အဓိကလူများစုဖြစ်ပေမဲ့စိုက်ပျိုးရေးဆိုင်ရာအသိပညာပိုင်းအရာဖွံ့ဖြိုးတိုးတက်မှုနည်းပါးလွန်ပါတယ်။အဲ့ဒီအထက်မှာမှငွေကြေးကိုစနစ်တကျစီမံခန့်ခွဲသုံးစွဲကြတဲ့အလေးအထားသိမ့်မရှိကြပဲဖြုံးတီးသလိုမျိုးဖြစ်နေတာကတော်တော်များပါတယ်။ဥပမာနှစ်စဉ်စိုက်ပျိုးရေးဘဏ်ကနေအမတော်ကြီးစိုက်ပျိုးစရိတ်ချင်းငွေကိုထုတ်ယူတဲ့နေ့မှာတင်တောင်သူလယ်သမားအတော်များများဟာစိုက်ပျိုးရေးနဲ့မသက်ဆိုင်တဲ့အပျော်အပါကိစ္စတွေပုဂ္ဂိုလ်ရေးကိစ္စတွေမှာသုံးစွဲကြတာတွေ့ရပါတယ်။မြို့မှာစိုက်ဘဏ်ကငွေထုတ်ချေတဲ့ရက်မှာဆိုရင်တောင်သူလယ်သမားတော်တော်များများဟာစားတောက်ဆိုင်တွေမှာတပြိုတပါးစားတောက်ပျော်ပါကြတာတွေမိသားစုတွေအတွက်ဈေးဝယ်ကြတာတွေနဲ့တချို့ကချဲထိုးတာအပါအဝင်လောင်းကစားတွေပါလုပ်ကြတာတွေလည်းရှိပါတယ်။ဒါအပြင်သီးနှံပေါ်ချိန်မှာရွာပေါင်းစုံချိန်ပြီးခေတ်အဆက်ဆက်အာဏာပိုင်တွေရဲ့ခွင့်ပြုချက်နဲ့အာဝါဒေးခေါ်လောင်းကစားဝိုင်းမျိုးစုံကိုဒေသတချို့မှာနှစ်စင်ပြုလုပ်ကြတာတွေလည်းရှိပါတယ်။အဲ့ဒီလိုဖြစ်စဉ်တွေနဲ့ပတ်သက်ပြီးမြေလက်ဒေသမှာစတင်ခဲ့တဲ့ကျေးလက်မြေပရာဟိတအဖွဲ့ရဲ့ဦးဆောင်သူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ်
ဒီတောင်သူလယ်သမားတွေမှာပေါ့နော်ဗန်နေပါတွေထုတ်လိုက်တယ်ပေါ့အဗန်ထုတ်တယ်ဆိုရင်တော့ဒါကတော့သိချာတာတစ်ခုကတော့ပြန်ဆက်မယ်ငွေကြေးပေါ့နော်အချို့တွေကြတော့အဲ့ဒီလိုဗန်ထုတ်လိုက်တယ်ဆိုလို့ရှိရင်လမ်းပေါ်မှာငွေကိုကောက်တွေ့တယ်လို့အရက်တောက်ခုနပြောတဲ့စားတောက်ဆိုင်ထိုင်တာတွေရှိတယ်ပေါ့နော်အဲဒီလိုပဲဗန်ထုတ်တဲ့နေရာအနီးနားဝင်းကျင်မှာတွေ့တဲ့မိသားစုအတွက်ဆိုပါစို့ပစိုးအိမ်ကြီးကဝယ်ခဲ့ရတာတွေလည်းရှိတယ်ပေါ့နော်ကျွန်တော်တို့ဖြစ်စေချင်တာကတော့ဒီငွေကြေးစီး ီစဉ်မှုဆိုတာကဥပမာပန်းနဲ့ထုတ်လိုက်ပြီဆိုလို့ဒါကနှမ်းမျိုးအတွက်ပြန်သုံးချမလားဒါပဲစိုက်ဖို့အတွက်သုံးချမလားဒါမမဟုတ်ထည့်ရေးပြင်မလားဥမာမြေပဲမျိုးစေ့ဝယ်မလားနှမ်းမျိုးစေ့ဝယ်မလားပဲစင်းကုန်မျိုးစေ့ဝယ်မလားဒီလိုဆိုရင်တော့ကောက်တာပေါ့နော်အမြေကြီးဘုရားကောက်ရတဲ့ပတ်စံမဟုတ်အလကားရတာမဟုတ်တဲ့အတွက်တနေ့နေ့တစ်ချိန်ချိန်ကြာရင်တော့တေချာပေါက်ပြန်ဆက်မှာအဲ့လိုဆက်မဲ့အချိန်မှာခစ်ဆက်ဆက်ကတိုင်ဒီနေ့အချိန်ဒီဆိုရင်ဒါအကျွေးကိုနုံနစ်ပြီးတော့အချိန်မျက်စိကနေပြီးတော့လေဘေးငယ်တဲ့အထိရောက်လာတာလည်းတွေ့ရပါလိမ့်ဗျ
ဒါအပြင်တောင်သူလယ်သမားအလုံးနီးပါးဟာကျေးလက်ဒေသတွေမှာနေထိုင်ကြတဲ့အတွက်သီးနှံပေါ်ချိန်မှာတက်ဆိုင်ရာဘာသာအလိုက်အလူအတန်းလောက်ကြတာတွေလည်းရှိပါတယ်ဒီနေရာမှာမြေပြန့်ဒေသကဗုဒ္ဓဘာသာဝင်အများစုတောင်သူလယ်သမားတွေအပိုင်းကိုပဲအဓိကထားပြောပါရစေတောင်သူလယ်သမားတွေဟာသီးနှံပေါ်ချိန်ငွေပေါ်ချိန်မှာရှင်းနှစ်အတွက်ပြန်လည်စိုက်ပျိုးရေးလုပ်ဖို့ငွေကိုစီမံကိန်းချတွက်ချက်တာမျိုးလုပ်တဲ့သူကနည်းပါတယ်အဓိကတီးနံရောင်းချပြီးသားရှင်ပြူသမီးနာသအလှူဒန်းလှုပ်ဖို့ကိုဇောင်းပေးကြပါတယ်ဒါဟာအင်မတန်ကိုကောင်းမွန်တဲ့ဒါနကုသလကုသူဖြစ်ပါတယ်ဒါပေမဲ့ကိုအားကိုအင်နိုင်သမျှငွေကြေးနဲ့လှူဒန်းဒါနပြုတဲ့သူတွေကနေပါပြီးအများစုကတီးနံတွေရှိသမျှထုတ်ရောင်းကပကာသနတွေနဲ့အလှူကိုဝေဝေဆာဆာပြုလုပ်ကြတာကများပါတယ်အဲ့ဒီအတွက်နောက်ဆုံးမှာရှင်းနှစ်ရာသီစိုက်ပျိုးရေးအတွက်ငွေမသုံးနိုင်တော့ပဲကြွေးတင်ကုန်ကြပါတယ်။ဒါနဲ့ပတ်သက်ပြီးမြေလတ်ဒေသကကျေးလက်အုပ်ချုပ်ရေးမှူးဟောင်းတဦးလည်းဖြစ်တောင်သူတဦးလည်းဖြစ်တဲ့ဦးတင်စိုးကအခုလိုပြောပါတယ်
။တောင်သူလယ်သမားတွေအများစုကဥမာရှိတဲ့ငွေအရင်းနှီးဒါတွေကိုစိုက်ပျိုးရေးလုပ်ငန်းမှာစီမံခန့်ခွဲပြီးတော့အသုံးချနိုင်တဲ့အလေးအထားကတော်တော်နည်းတာကိုတွေ့ရတယ်။တောင်သူအများစုတော့ကဒီစိုက်ပျိုးရေးမှာငွေကြေးစီမံခန့်ခွဲပြီးတော့သုံးတတ်တဲ့အလေးအထားနည်းနေကြတယ်။တစ်နှစ်တာရတဲ့ဈေးနှုန်းတွေကနေပြီးတော့သုံးရဆွဲတဲ့နေရာမှာလိုအပ်တာတွေရှိသလိုမဝယ်ဘဲနဲ့နေလို့ရတဲ့အရာတွေလည်းရှိတယ်။တချို့ဟာတွေဆိုလို့ရှိရင်ပကဒနာတွေကိုရှေ့တန်းတင်တဲ့အခါကျတော့ဒီကိုယ့်ရဲ့ထုတ်လုပ်မှုကိုအားဖြည့်ရမယ့်ဟာတွေကိုအားမဖြည့်နိုင်တော့ဘဲနဲ့စိုက်ပျိုးရေးအတွက်အကျိုးမရှိဘဲဖြစ်သွားတာမျိုးတွေတွေ့ရတယ်။အလူတက်လို့တဲ့ခါမှာကိုနိုင်တဲ့ဝင်လောက်ပဲမလုပ်ဖက်နဲ့ဂုံပကတနာတွေကိုချက်ထွင်ပြီးတော့တူချက်တန်းကြပြီဆိုရင်လှူတဲ့တန်းတဲ့လောက်ကတော့ကောင်းတယ်လေဒါပေမဲ့အပြိုင်အဆိုင်တွေလှုပ်လာတဲ့ခါကျတော့ကုန်ကြမှုတွေကအဲ့တော့မလိုအပ်တဲ့နေရာတွေမှာဇားချက်ကြတယ်ပေါ့အခုတော့တောင်သူတွေအများစုကကိုသုံးဆွဲနိုင်တဲ့ပမာဏတွေကျော်လွန်ပြီးသုံးဆွဲလာတဲ့ခါကျတော့စပြုလုပ်ငန်းမှာအားမထည့်နိုင်တာတို့တိုးတက်မှုတွေနည်းရတာပေါ့
မြန်မာနိုင်ငံမှာစစ်အာဏာမသိမ်းခင်ပြီးခဲ့တဲ့စစ်တပ်တပိုင်းဒီမိုကရေစီအစိုးရတွေလက်ထက်ကတောင်သူလယ်သမားတွေနဲ့ပတ်သက်ပြီးသမဂ္ဂတွေအဖွဲ့အစည်းတွေပေါ်ပေါက်ခဲ့ကြပြီးမဲ့သူတို့အဖွဲ့တွေဟာလည်းစစ်တပ်နဲ့အာဏာပိုင်တွေရဲ့မြေသိမ်းရာသိမ်းကိစ္စတွေကိုလိုက်လံဖြေရှင်းကြတာဆန္ဒပြတပိတ်မောက်ကြတာကအဓိကဖြစ်ခဲ့ပါတယ်ဒါပေမဲ့လည်းတောင်သူလယ်သမားရေးရာပညာပေးတာဥပဒေဆိုင်ရာသင်တန်းပို့ချတဲ့အဖွဲ့အစည်းအနည်းငယ်လည်းရှိပါတယ်အဲ့ဒီအထက်ကမှမြေလတ်ဒေသအခြေဆိုင်ပြီးတောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ
်ကျွန်တော်တို့ဇီအရလို့ဖို့ဆိုရင်အဖွဲ့အစည်းအသင်းတွေနဲ့သူကသွားမှရမှာလေတောင်သူလယ်သမားတွေဒီပဲဟိုတည်တံ့ပေါ့နော်အခုပုံစံတိုင်းပဲနီးဟောင်းကြီးတိုင်းပဲသွားနေရဆိုရင်တော့တိုးတက်ဖို့လမ်းမမြင်ဘူးပေါ့ဗျာဒီအမှုအကျင့်တွေဟိုပြောင်းဖို့ဆိုရင်တော့တောင်သူလယ်သမားတမကတွေကိုလောက်ခဲ့တဲ့အတွေ့အကြုံတွေရှိပါတယ်ငွေရေးစီမံခန့်မှန်းမှုတက်တဲ့ပညာရှင်တွေနဲ့သူတို့နဲ့လိုက်ဖက်တဲ့ကျွန်တော်တို့သင်တန်းအတူလေးတွေပေါ့ဒါတွေကိုလက်တွေ့ဝင်ကြီးကိုဘယ်လိုစီမံခန့်ခွဲရမလဲဆိုတာဟာတော့မှအောင်မြင်နိုင်မယ်လို့ကျွန်တော်ဆုလိုတာပါအခုချိန်မှာတော့အဲ့ဒါတွေလုံးလို့မရဘူးဗျတောင်းတသမားဒူကြီးတစ်ခုလုံးတို့တက်ဖို့ဆိုတာကတောင်းတသမားတူချင်းတော့လို့မရဘူးအချင်းချင်းတိုင်းပင်ပြီးကမှာအတင်းပင်အဖွဲ့အစည်းပုံစံနဲ့တော့မှရဆယ်နှစ်တော့ကျွန်တော်တို့လုပ်ခဲ့တဲ့အတွေ့အကြုံရှိပြီးသားပေါ့အဲ့ဒါကြောင့်တောင်းတသမားအတင်းပင်အဖွဲ့အစည်းတွေဖွဲ့စည်းပြီးတော့မယ်
အဲ့ဒီနေရာမှာတစ်ဆက်တည်းပြောချင်တာကအင်္ဂလိပ်မြန်မာပထမစစ်ပွဲအပြီး1825ခုနှစ်နောက်ပိုင်းအောက်မြန်မာနိုင်ငံကိုအင်္ဂလိပ်တွေသိမ်းယူပြီးတဲ့နောက်အိန္ဒိယတောင်ပိုင်းကချစ်တီအနယ်တွေကိုခေါ်ယူခဲ့ပါတယ်။အဲ့ဒီချစ်တီအနယ်တွေဟာလေယာလုပ်ငန်းလုပ်ရင်းတစ်ဖက်ကဗန်နဲ့ငွေကြေးအပိုင်းမှာစနစ်တကျနဲ့အကောင်းဆုံးဝန်ဆောင်ပေးနိုင်တဲ့အယီချင်းတွေရှိကြတဲ့အတွေ့မြန်မာတောင်သူလယ်သမားတွေအကြားဆက်ဆက်ပေါင်းကူပေးဖို့ရည်ရွယ်ခေါ်ယူခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်ကစလို့အောက်မြန်မာနိုင်ငံကလေယာလုပ်ငန်းဟာတချိန်တိုးတိုးတက်လာပြီးပြည်ပကိုဆန်အများအပြားတင်ဖို့ရောင်းချနိုင်ခဲ့ပါတယ်။ ဒါပေမဲ့1930ကမ္ဘာစီးပွားရေးပြက်ကတ်ကမြန်မာနိုင်ငံကိုလည်းရိုက်ခတ်လာတဲ့အတွေ့မြမလယ်သမားတွေဟာစံစည်းစပားစည်းအကြီးအကျယ်ကြကအရှုံးပေါ်ခဲ့ပြီးငွေအတိုးနဲ့ချင်းငားခဲ့တဲ့ချစ်တီးတွေစီကိုလယ်ယာမြေတွေထိုးအပ်ခဲ့ရတာတွေတော်တော်များပါတယ်အဲ့ဒီနောက်ချစ်တီးတွေကိုငွေကြေးဝန်ဆောင်မှုပေးသူအဖြစ်ကနေဝိသမလောဘလူချမ်းအဖြစ်တစိမ့်ကပ်ပြီးအပြစ်ပုံချခဲ့ကြပါတယ်ဒီနေရာမှာလယ်သမားအချင်းအတူတူချစ်တီးအနယ်တွေကငွေကြေးကိုစနစ်တကျတိုးပွားအောင်လှုပ်ဆောင်နိုင်ခဲ့ပြီးမြန်မာလယ်သမားတွေကတော့အဲ့ဒီလိုမလုပ်နိုင်ခဲ့ပါဘူးအခုလက်ရှိအနေအထားမှာလည်းအာဏာသိမ်းစစ်ကောင်စီလက်ထက်မှာမြန်မာနိုင်ငံကလယ်သမားတွေဟာဘယ်လိုပဲစိုက်ပျိုးရေးကိုစူးစမ်းလုပ်ကင်နေကြပေမဲ့အဖက်ဖက်ကနိုင်ကြနေပါတယ်အဲ့ဒီအတွက်စိုက်ပျိုးရေးကိုဆွန့်လွတ်ပြီးတရတကြီးရေကြီးရာမျက်နှာရာကိုထွက်ခွာကုန်ကြပါတယ်စစ်မှုထမ်းဥပဒေကြောင့်လဲစိုက်ပျိုးရေးကိုလုတ်ကင်နေကြတဲ့လူငယ်လူရွယ်တွေနေရက်ကနေထိုင်းပါဝင်အိမ်နီးချင်းနိုင်ငံတွေကိုတွားရောက်အလုပ်လုပ်ကင်ဖို့ထွက်ခွာကုန်ကြပါတယ်ဒါအပြင်အထက်အညာဒေသတချို့နဲ့တိုင်းရင်းသားဒေသတွေမှာပြည်တွင်းစစ်ကြောင်းစိုက်ပျိုးရေးလုပ်ငန်းတွေကိုလှည့်မကြည့်နိုင်တော့ဘဲစစ်ပြေးဒုက္ခတွေအဖြစ်ပြေးလွှားနေကြရပါတယ်ခင်ဗျာ
။ဒီဒီဩဇာအစီအစဉ်ကိုကိုခင်မောင်စုမင်းကတင်ဆက်ပေးခဲ့တာပါ။အခုတော့ကမ္ဘာဒေါ်လာခီးသွားအစီအစဉ်ကိုမတင်ဆက်ပေးခင်မှာအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ကိုအလှည့်ပေးကြရအောင်ပါ။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာ January 20ရက်နေ့မှာအမေရိကန်သမ္မတတာဝန်စတင်ပြီးတော့ထမ်းဆောင်မှာပါ58ရောက်မြောက်အမေရိကန်သမ္မတအနေနဲ့လူထုအတွက်ဘာတွေလုပ်ပေးဖို့မျှော်လင့်နေကြသလဲဆိုတာနဲ့ပတ်သက်ပြီးတော့ Scott Stearns ပြပို့ထားတဲ့သတင်းကိုကိုအောင်ကပြောပြပေးမှာပါရှင
Donald Trump ဒုတိယသမ္မတသက်တမ်းအတွင်းဘလုံမူဝါဒတွေဦးစားပေးအကောင့်ထဲဖော်စီခြင်းလဲဆိုတာနဲ့ပတ်သက်လို့အမြင်အမျိုးမျိုးကွဲပြားနေပါတယ်
။ I would like to see him
တရားမဝင်ဝင်ရောက်လာသူတွေအရေးနေဆက်ထိန်းချုပ်ဖို့အရေးဆောင်ရွက်တာတွေကိုမြင်တွေ့လိုပါတယ်။အထူးသဖြင့်သားသမီးမင်းမြစ်တွေအပါအဝင်ကလေးတွေဟာဟိုးအရင်ကျမတို့ကြီးပြင်းခဲ့တဲ့ခေတ်ကအမေရိကန်မှာလိုပျော်ပျော်ရွှင်ရွှင်နဲ့ဖြတ်သန်းစေလိုပါတယ်
။အစိုးရတဲ့လက်ထက်မှာလိန်ပြောင်းလဲထားသူတွေအတွက်ကျမရေးဝင်ဆောင်မှုပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတချို့ကစိုးရိမ်ပါတယ
် Republicans watching
အခုပြောနေတာကိုကြည့်နေတဲ့ Republican တွေသိစေချင်တာကလင်ပြောင်းထားတဲ့ကလေးတွေကိုသူတို့ကလေးတွေနီးတူဒန်းတွေထားပြီးတော့ဆက်ဆံစေချင်ပါတယ်ဘာလို့လဲဆိုတော့အားလုံးဟာဒီတိုင်းပြည်ကိုဦးဆောင်မဲ့နောက်မျိုးဆက်တွေဖြစ်ပါတယ်အားလုံးမှာထူးချွန်ထက်မြက်တဲ့အရေးသွေးတွေတောက်ပတဲ့အနာဂတ်တွေရှိနေပါတယ်
တချို့ကတော့ Trump အနေနဲ့လူထုတတ်တာချောင်ချင်ရေးအာယုံစိုက်စေချင်ပါတယ
်။မဲဆွေတုံးကပေးထားတဲ့ကတိကိုအကောင့်ထဲပေါ်စေချင်ပါတယ်။သူပြောထားသလိုအပေါ်စုကြေးအတွက်အခွန်မကောက်စေလိုပါဘူး
။သမ္မတ Trump အနေနဲ့ကျမတို့အတွက်နေထိုင်စေတတ်တာအောင်လုပ်ပေးစေလိုပါတယ်။ရလိုက်၊ကုန်လိုက်အလင်းမီအောင်နေနေရတာကိုစိတ်ပြတ်လာပါပြီ
။ဒရီသားဖြတ်ချခွင့်နဲ့ဘာသာရေးလွတ်လပ်ခွင့်အရေးတချို့ကစိုးရိမ်ပါတယ်။
I'm thinking I'm losing my right
to a Korean ဘာသာကိုဦးစားပေးနေတဲ့ချိန်ထဲမှာကျမတို့အတွက်အမျိုးသမီးအခွင့်အရေးဘာသာရေးလွတ်လပ်ခွင့်တွေကဆုံးရှုံးနေပါတယ်။ဒီနိုင်ငံဘာသာရေးလွတ်လပ်ခွင့်အပြည့်အဝရှိတဲ့တိုင်းပြည်လို့ယုံကြပါတယ်။အားလုံးအနေနဲ့ကျောင်းနေမှာဘာသာတစ်မျိုးအကြောင်းနေမှာကပဲနဲ့ဘာသာအားလုံးအကြောင်းလေ့လာသင်ကြားခွင့်ရှိတင်ပါတယ်
။အလုပ်ကိုင်းခွင့်လန်းကောင်းတွေတိုးလာဖို့လည်းမျှော်လင့်နေသူတွေရှိပါတယ်
။ People are tired
လူတွေကအင်မတန်စိတ်ပြည့်နေကြပါတယ်။အလုတ်ကင်တွေပေါ်ပြီးအလုတ်လိုချင်နေကြတာပါငွေဖောင်းပွားတာလည်းအဆုံးသတ်စေလိုပြီးနေဆက်လုံခြုံဖို့လည်းလိုလားနေကြပါတယ်စီစေးကြတာကိုလည်းမြင်ချင်းနေကြပါတယ
်ထရမ့်ဒုတိယသမ္မတသက်တမ်းအတွင်းဘလို့ကိစ္စရက်တွေအကောင့်ထဲဖော်မလဲဆိုတာကိုတချို့ကသိကျင်နေကြပါတယ
် I would want him to
မူဝါဒရဲ့အခိုင်အမာချမှတ်ဆောင်ရွက်တာကိုမြင်တွေ့လိုပါတယ် Republican ရော Democrat ပါနောင်လာမဲ့၄နှစ်အတွင်းဘာတွေမျှော်လင့်ထားလို့ရမယ်ဘာတွေကိုတော့မျှော်လင့်ထားလို့မရဘူးဆိုတာကိုသိရအောင်ပ
ါဇန်နဝါရီ20မှာဒေါ်နယ်ထရမ့်နဲ့ JD Vance တို့ဟာသမ္မတနဲ့ဒုသမ္မတအဖြစ်ကျန်းသက်စာချိန်ဆိုပြီးစတင်တာဝန်ထမ်းဆောင်ပါပါခင်ဗျာ
အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာပါ view မြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုတော့ကမ္ဘာဒေါ်လာခီးသွားအစီအစဉ်အလှည့်ရောက်ပါပြီ ကမ္ဘာအဝယ်ခုနှစ်ခုထဲမှာပါတဲ့ဂျော်ဒန်နိုင်ငံကရှေးဟောင်းဘထရာမြို့ခရီးသွားလုပ်ငန်းတွေအရှိအလေပိုင်းဒေသစစ်ပွဲတွေကြောင့်တိတိတသာထိခိုက်နေပါတယ်။နိုင်ငံတကာခရီးသွားဧည့်သည်အင်မတန်နှဲသွားပေမဲ့အရောက်လာတဲ့ဧည့်သည်တွေအတွက်ပြင်ဆင်ကြိုဆိုနေတဲ့ဘထရာမြို့ဟောင်းစီကိုမဆုမြတ်မွန်နဲ့အတူတွားကြည့်ကြအောင်ပါရှင်။
အရှေ့အလယ်ပိုင်းဒေသဂျော်ဒန်နိုင်ငံအနောက်တောင်ပိုင်းမှာတည်ရှိတဲ့ပက်ထရာမြို့ဟောင်းဟာနှစ်ပေါင်း 2,000 ထက်မနည်းသက်တမ်းရှိတဲ့ရှေးဟောင်းမြို့တစ်ခုဖြစ်ပါတယ်။လူသားတွေအတွက်အဖိုးမဖြတ်နိုင်တဲ့ရှေးဟောင်းယဉ်ကျေးမှုအမွေအနှစ်နေရာတစ်ခုဖြစ်တယ်လို့ကုလသမဂ္ဂ UNESCO ကဖော်ပြပြီး1985ခုနှစ်ထဲကကမ္ဘာအမွေအနှစ်စည်းရုံးထဲမှာထည့်သွင်းထားပါတယ်။ခရစ်တော်မပေါ်ခင်နှစ်200ကျော်တည်းကရေကြီးရာမျက်နှာရာရွှေပြောင်းနေထိုင်ကြတဲ့ Nabataean Arab လူမျိုးတွေနေထိုင်ခဲ့ကြတဲ့နေရာဖြစ်ပါတယ်။တကယ်လို့အုတ်တွေသိုးတွေစိတ်တွေမွေးမြူရောင်းချကြတဲ့နဘတ်ဒီယန်တွေဟာကုံတွယ်ရေးပိုင်းမှာလဲကျွမ်းကျင်ကြပါတယ်။အာရှနဲ့အာရေဗျဒေသကဟင်းခတ်အမွေးအကြိုင်တွေအမွေးနတ်သားတွေအာဖရိကတိုက်ကဆင်းဇွဲလိုအဖိုးတန်ပစ္စည်းတွေကိုမြေထဲပင်လယ်ဒေသနိုင်ငံတွေစီအပြန့်အလန့်ကုန်ကူးတဲ့နေရာမှာအထူးကြတဲ့ကုံတွယ်လမ်းကြောင်းတွေကိုထိမ့်ချုပ်ထားနိုင်ခဲ့ကြပါတယ်။ဒါကြောင့်ပက်ထရာမြို့ဟောင်းဟာတစ်ချိန်လုံးကကုံတွယ်ရေးမှာတိတ်ကိုအချက်အချာကြာခဲ့ပါတယ်။တဲကြောက်တောင်တွေကြားထွင်းထူဆောက်လုပ်ခဲ့တဲ့ပက်ထရာမြို့ဟောင်းမှာကျွယ်ဝချမ်းသာတဲ့နဘတ်ဒီယန်အာရဗ်တွေကသူရဲ့ကျွယ်ဝချမ်းသာမှုကိုပြသနိုင်ဖို့အတော်ဆုံးဆောက်လုပ်ရေးသမားတွေကိုငှားရမ်းပြီးတော့သူ့ထက်ငါသာအောင်အိမ်တွေဆောက်ခဲ့ကြတယ်လို့ရှေးဟောင်းသုတေသနပညာရှင်တွေကပြောပါတယ်။အိယာမကြောက်လုံးတိုင်ကြီးတွေခန်းနာတဲ့လေကားကြီးတွေ Greek နဲ့ရောမအငွေအသက်တွေလွှမ်းမိုးနေတဲ့ရုပ်ထုကြီးတွေကိုမြို့ဟောင်းထဲကနေအိမ်တွေမှာတွေ့ရှိခဲ့ကြပါတယ်။တမျိုးလုံးသဲကြောက်တောင်တွေကြားလက်ရမြောက်ထွင်းထူဆောက်ထားတဲ့အဆောက်အဦတွေအထိတ်မတ်နေရာတွေတင်းကျိုင်းတွေရှိတာကြောင့်ပက်ထရာမြို့ဟောင်းဟာကမ္ဘာလက်ခီးသွားတွေရောက်ဖူးကျင်တဲ့နေရာတစ်ခုဖြစ်နေပါတယ်။
Et c'est le premier jour de qu'on arrive à Petra. On est là pour deux nuits encore.
ပထရာကိုဒီနေ့မှပထမဆုံးရောက်တာပါ။နောက်ထပ်တစ်ညတဲပြီးတော့လေဘူးစီစဉ်ထားပါရယ်။အယောင်တွေရွှေပင်းတွေကမယုံကြည်နိုင်လောက်ထူးကြပါရယ်။ဒီမှာအလုံးလုံးနေကြတဲ့ဒေသခံတွေကလည်းသိပ်ဖို့ရကြပါရယ်။ပထရာကတော့တကယ့်ကိုလာလေတဲ့နေရာတစ်ခုပါ။လာလေရာကျိုးလည်းနှက်ပါရယ်
။အခုလိုနိုင်ငံတကာကကမ္ဘာလှည့်ဧည့်သည်တွေလာလေကြတဲ့ပထရာမြို့ဟောင်းဟာအစ္စရေးနဲ့ပါလက်စတိုင်းကဟမတ်စ်အဖွဲ့ကြား2023ခုနှစ်ကုန်ပိုင်းမှာစတင်တဲ့စစ်ပွဲကြောင့်တိတိတသာထိခိုက်နေပါရယ်။အစ္စရေးနိုင်ငံအရှေ့ဘက်မှာတည်ရှိတဲ့ဘထရာမြို့ဟောင်းကိုအရင်တုန်းကလာလေကြတဲ့ခီးသွွားဧည့်သည်တစ်နှစ်ကိုတပန်းထက်မနည်းရှိပြီးတော့အများစုကဥရောပတိုက်သားနဲ့အမေရိကန်တွေဖြစ်တယ်လို့ Reuters သတင်းကပြောပါရယ်အခုတော့ခီးသွွားတွေကိုအားထားနေရတဲ့လုပ်ငန်းတွေမရက်ရုံတမဲဖြစ်နေကြပါတယ
် At this time about 300 400 maximum it's before it's a lot it's like 5000 6000
အခုဆိုရင်လာလေတဲ့ကမ္ဘာနဲ့ဧည့်သည်ကအများဆုံး300 400လောက်ပဲရှိပါတယ်။အရင်ကတော့ဒီနေ့ကို 5,000 6,000 လောက်ကိုရှိတာပါ။အခုချိန်တွေကတော်တော်ဆိုးပေမဲ့ဗာတက်နိုင်ပါလေ။တိတဲ့လူအားလုံးအလုတ်ကင်ခက်ခဲနေကြပါတယ်။ကျွန်တော်ဆိုလည်းဒီမှာစိုင်းဖွင့်ပြီးဧည့်သည်တွေနဲ့ထိတွေ့နေတာ16နှစ်ရှိနေပါပြီ။ဒီလိုပဲဆက်သွားမှာပေါ့
။ဂျော်ဒန်နိုင်ငံအထွတ်ဝင်ငွေ30ရာခိုင်နှုန်းကျော်ရနေတဲ့ခီးသွွားလုပ်ငန်းတွေဟာဒေတာရင်းစစ်ပွဲပဋိပက္ခနဲ့မတည်ငြိမ်မှုတွေကြောင့်ထိခိုက်နေတယ်လို့ခီးသွွားလုပ်ငန်းဝန်ကြီးက Reuters သတင်းဌာနကိုပြောပြပါတယ်။
For example, the south, like Petra or Wadi Rum, and other...
ဥပမာပြောရမယ်ဆိုရင်တော့တောင်ပိုင်းက Petra တို့ Wadi Rum တို့လိုခီးသွွားဧည့်သည်တွေသွားများတဲ့နေရာတွေကတခြားနေရာတွေထက်ပိုပြီးတော့ထိခိုက်ပါတယ်။အဲ့နေရာတွေမှာလာလေတဲ့ဧည့်သည်အရေတွေတိတိတသာကျဆင်းသွားတာကိုတွေ့ရပါတယ်။
အရှေ့လေပိုင်းဒေသတစ်ခုလုံးခီးသွွားလုပ်ငန်းတွေထိခိုက်နေတာကြောင့်အိမ်နီးချင်းနိုင်ငံတွေကလည်းတဆင့်ဂျော်ဒန်နိုင်ငံကိုလာလေသူတွေနှဲသွားတာဖြစ်တယ်လို့သူကရှင်းပြပါတယ်။
And usually these are our neighboring countries such or are in the region or countries in the region such as the Arab market or the GCC market.
ပုံမှန်အဖြစ်တော့ဒေသရင်းကကျမတို့ရဲ့အိမ်နီးချင်းနိုင်ငံတွေကနေလာနေကြတာပါ။ Arab နိုင်ငံတွေ၊ပင်လယ်ကွေ့ဒေသနိုင်ငံတွေကခီးသွွားဈေးကွက်တွေကနေဖြစ်ပါတယ်။အဲ့ဒီဈေးကွက်တွေအပေါ်ထိခိုက်မှုတော့ရှိတယ်။ဒါပေမဲ့အများကြီးထိခိုက်နေတာမျိုးမဟုတ်တော့အခြေအနေပိုဆိုးမသွားဘူးပဲမျှော်လင့်ပါတယ်။ကျမတို့ကတော့ကျမတို့စီကပါလဲဧည့်သည်တွေလာနေကြတဲ့အဲ့မူလခီးသွွားဈေးကွက်တရားနေနောက်ထပ်ခီးသည်တွေရောက်လာနိုင်မယ်လို့မျှော်လင့်ထားပါတယ်ရှင်
။ပက်ထရာမြို့ဟောင်းစီကိုလာလဲသူတွေနေနေတာကြောင့်ဟိုတယ်လုပ်ငန်းတွေအထိကိုက်ဆုံးဖြစ်နေပါတယ်။ဟိုတယ်တွေမှာတဲခိုကြတဲ့ဧည့်သည်30ရာခိုင်နှုန်းလောက်ပဲရှိနေတယ်လို့ဟိုတယ်လုပ်ငန်းဥက္ကဋ္ဌကပြောပြပါတယ်
။ أسوأ وقت بتمر فيه البتراء من أيام اكتشافها
ပက်ထရာကတော့အဆိုးဆုံးအခြေအနေလို့ပြောရမှာပါ ပက်ထရာကိုကဘာလဲဧည့်သည်တွေစလာကြတဲ့အချိန်ကစလို့ဒီနေ့အထိပြောရမယ်ဆိုရင်2024ကအဆိုးဆုံးနှစ်ပါခီးသွားလုပ်ငန်းတွေအတွက်အခက်အခဲဆုံးနှစ်ဖြစ်ပါတယ်ရင်းနှီးထားတဲ့လုပ်ငန်းတွေအားလုံးအသက်ရှင်နေဆိုရင်လက်ပတ်နေကြတဲ့အခြေအနေပါကျွန်တော်တို့အားလုံးကယ်တင်ရှင်ကိုမျှော်နေကြပါတယ်
တဲခိုသူတွေတည်တည်တတ်တာနေသွားလို့ဟိုတယ်တချို့ယာယီပိတ်ထားကြရတယ်လို့တချို့ကလည်းလုပ်ငန်းတွေရှော့ချထားကြပါတယ်ဆက်ဖွင့်ထားတဲ့ထဲက Nomad Hotel ဆိုရင်ဟိုတယ်အထက်တချို့ကိုပိတ်ထားပြီးတော့ဝန်ထမ်းတွေရှော့ချထားရပါတယ
် So unlike other hotels in the region we decided not to close so we decided to
ဒီတိုင်းကတခြားဟိုတယ်တွေလိုမပိတ်ပဲဆက်ဖွင့်ထားမယ်လို့ဆုံးဖြတ်ထားပေမဲ့ဝန်ထမ်းတွေရဲ့လစာတွေကိုတော့ရှော့ချလိုက်ရပါတယ်ဝန်ထမ်းတွေကလည်းနားလည်မှုရှိကြပါတယ်လာစာမဲ့ခွင့်ယူဆိုလဲလက်ခံကြပါတယ်လက်ရှိမှာတော့လာစာ50ရာခိုင်နှုန်းရှော့ချထားပြီးတော့လာစာမဲ့ခွင့်ပေးရမျိုးလုပ်နေရပါတယ
်အခုလိုမျိုးပက်ထရာမျိုးဟောင်းစီလာလေကြတဲ့ကဘာလှည့်ဧည့်သည်တွေအင်မတန်နေသွားလို့ခီးသွားလုပ်ငန်းတွေဒုက္ခရောက်နေကြပေမဲ့ခီးသည်တွေလုံးဝမလာတော့တဲ့အခြေအနေမရောက်သေးတာကြောင့်လက်မလျှော့ကြသေးတာဖြစ်ပါတယ
် They're friends saying are you really going are you still going and we were watching to see if it would be canceled We knew that
ကျမတို့တငယ်ချင်းတွေကတကယ်သွားမှလားသွားအောင်မှလားဆိုပြီးတော့မေးကြပါတယ်။ကျမတို့ကလည်းခီးစဉ်ဖြတ်မလားဆိုပြီးစောင့်ကြည့်ခဲ့ပါသေးတယ်။တကယ်လို့တိတ်အနေများနေတယ်ဆိုရင်တော့ခီးစဉ်ဖြတ်လိုက်မယ်လို့တွတ်တယ်လေ။ဒါပေမဲ့လာလေလို့ရတယ်ဆိုတော့လည်းလာလိုက်တာပေါ့။လာဖြစ်တဲ့အတွက်တော်တော်လေးကိုဝမ်းသာကျေနပ်ပါတယ်။
လက်ရှိကမ္ဘာအံပွဲခုနှစ်ခုစည်းရင်းထဲမှာပါတဲ့ဂျော်ဒန်နိုင်ငံပက်ထရာမြို့ဟောင်းရဲ့တက်တန်းဟာနှစ်ပေါင်း2000ကျော်ရှိနေတာနဲ့အတူဒေတာရင်းစစ်ပွဲတွေရဲ့တက်ရောက်မှုဒဏ်တွေကိုအရင်တုန်းကလည်းခံခဲ့ရဘူးပါတယ်။သဲကြောက်တောင်တွေကြားအခိုင်အခန့်တိစောက်ထားတဲ့ဘီသူကလက်ရမြောက်ပက်ထရာမြို့ဟောင်းရဲ့ရှေးဟောင်းအမွေအနှစ်တွေရင်ချင်းဖို့အမွေအနှစ်တွေကထူးခြားလှတာမှုအရောက်သွားချင်သူတွေကလည်းမရောက်ရအောင်လို့သွားနိုင်ဖို့ကြိုးစားနေကြပါတယ်ရှင်။ကျွန်မစူမြတ်မော်ပါ။
စစ်ပွဲကြရတန်ခံနေရတဲ့ပက်ထရာမြို့ဟောင်းအကြောင်းကဘာတရခီးသွားအစီအစဉ်မှာမဆုမြတ်မုံကတင်ဆက်ပေးခဲ့တာပါအခုတော့ပေးခဲ့တဲ့ရပ်ပိုင်းတွေအတွင်းဆိုရှယ်မီဒီယာမှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုပြောပြပေးမှာပါကဘာပေါ်မှာလူလာအများဆုံးဟာဘင်းရေခဲပွဲတော်မှာဒီနှစ်တော့စံချိန်တင်ရေခဲပမာဏကိုအသုံးပြုပြီးတော့ဖန်တီးထားပါတယ်နှစ်သက်ကူးညအပျော်ပြစ်လွတ်တဲ့အထဲမီးပန်းကနေမပေါက်ရသေးတဲ့ဘုံးတက်ထဲကြပြီးတော့ပောက်ကွဲလို့လူ၃ဦးသေဆုံးသွားပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်သတင်းတိုးလေးတွေကိုတော့မအေးသန္တာကျော်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
ကျောင်းနိုင်ငံမြောက်ဖြားစွန်းကဟဲလုံချင်းပြင်းတဲ့ဟာဘင်ရေကဲမြို့မှာတနင်္ဂနွေနေ့ဇန်နဝါရီလ5ရက်နေ့ကနှစ်စဉ်ကျင်းပတဲ့ရေကဲနဲ့နှင်းပွဲတော်ကိုမီရှူမီဘန်တွေအယောင်သွေးဆုံတောက်ပနေတဲ့ရေကဲရဲတိုက်တွေရုပ်ထုတွေနဲ့ရင်ခုန်စိတ်လုံရှားစရာရေကဲရှော့တွေနဲ့အတူစတင်ဖွင့်လှစ်ခဲ့တော့ပါရေကဲမောင်းရောက်နေတဲ့အနှုတ် 20 ဒီဂရီဆဲလ်ဆီယပ်စ်အထိအေးခဲနေတဲ့ကြားကကျောင်းနိုင်ငံတောင်ပိုင်းပြည်နယ်တွေကနေတကူးတကလာတဲ့ခီးသွွားတွေကဒီဒုထေကြီးမလာတဲ့ရေခဲရုပ်တွေနဲ့တခြားပျော်စရာရွှင်စရာအစီအစဉ်တွေကိုသဘောကျကြပါလိမ့်မီတာ900အထိရှိတဲ့ရေခဲရှော့ကြီးကလူကြိုက်အများဆုံးဖြစ်ပြီးလူတွေကြိတ်ကြိတ်တို့ပါရေခဲနှင်းနဲ့အိမ်မက်တူတူအားရှအတွဲပဲနှလုံးသားများဆိုတဲ့ဆောင်းပုံးနဲ့ကျင်းပတဲ့ဒီပွဲတော်ကဖေဖော်ဝါရီလ9ရက်နေ့ကနေ14ရက်နေ့ထိကျင်းပမယ်ကိုးချိန်မြောက်အားရှဆောင်းရသည့်အကစားပြိုင်ပွဲအစီအစဉ်တချို့ကိုလည်းထည့်သွင်းထားပါလိမ့်အားမရေခဲနဲ့နှင်းကဘာကဝန်ထမ်းတွေပြောတာကတော့ဒီနှစ်ပွဲတော်ကတမိုင်းမှာအကြီးဆုံးပွဲတော်ဖြစ်ပြီးတော့စံချိန်တင်ရေခဲနဲ့နှင်းကုဗမီတာ3သိန်းအထိသုံးပြထားတယ်လို့ဆိုပါတယ်ဒီပွဲတော်ကို1983မှာစတင်ကျင်းပခဲ့တဲ့ကနှစ်စဉ်ပဲကမ္ဘာအနှံကလူသန်းပေါင်းများစွာလာရောက်လည်ပတ်တာဖြစ်ပါတယ်ဒီမျိုးကတရုတ်နိုင်ငံရဲ့အေးအေးဆုံးမျိုးတွေကတမျိုးဖြစ်ပြီးတော့အပူချိန်ကဆဲလ်ဆီယပ်စ်အနှုတ် 35 ဒီဂရီဖာရန်ဟိုက်နဲ့ဆိုရင်တော့အနှုတ် 37 ဒီဂရီအထိကျဆင်းတတ်ပါတယ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်မှာရှိတဲ့ Smithsonian အမျိုးသားတရိတ်ဆန်ရုံကဘောက်လီနဲ့ချင်းပေါလို့ခေါ်တဲ့ပန်ဒန်ဝတ်ဝန်နှစ်ကောင်ဇန်နဝါရီလ6ရက်နှင်းမုန်တိုင်းလာတဲ့အချိန်နှင်းတော်ထဲမှာလူလိန်စော်ကစားပြီးတော့ပျော်နေကြတာပါဒီပန်ဒန်လေးတွေကတရုတ်ပြည်ကငှားရမ်းထားရတာဖြစ်ပြီးတော့လွန်ခဲ့တဲ့7လကပန်ဒန်ငှားရမ်းမှုသဘောတူညီချက်တက်တန်းကုန်သွားလို့နောက်ဆုံးကျန်တဲ့ပန်ဒန်တွေကိုတရုတ်နိုင်ငံကိုပြန်ပို့ခဲ့ရပါတယ်တရုတ်ပြည်မှာ7လကြာပြီးတဲ့နောက်စာချုပ်အသင်းနဲ့သူတို့ဝါရှင်တန်ကိုလေရင်စီးပြီးပြန်ရောက်လာကြတာပါဒီပန်ဒါဝတ်ဝန်နှစ်ကောင်ကိုတော့ဇန်နဝါရီလ24ရက်နေ့တောက်ကြနေမှာအများပြည်သူကိုစတင်ပြသမှာဖြစ်ပါတယ် တရုတ်ကဒီပန်နာတွေပြန်ပြောပို့ဆောင်ပေးတာမနစ်ကကြေညာခဲ့တဲ့အမေရိကန်နဲ့တရုတ်အစိုးရအရာရှိတွေသဘောတူညီချက်အရာဖြစ်ပြီးတော့ကမ္ဘာအင်အားကြီးနိုင်ငံနှစ်နိုင်ငံကြားဆက်ဆံရေးပိုကောင်းစေဖို့လည်းရည်ရွယ်ပါတယ်အခုဝါရှင်တန်မြို့တော်မှာရှိတဲ့အမျိုးသားတရိတ်ဆန်ရုံမှာတရုတ်ပန်နာတွေကို1982ခုနှစ်ထက်ကထားခဲ့တာဖြစ်ပါတယ်အမျိုးသားတရိတ်ဆန်ရုံကိုစီမံခန့်ခွဲတဲ့စမစ်ဆိုနီယန်သိပ္ပံကတရုတ်တော်ရိုင်းတရိတ်ဆန်ထင်းသိမ်းရေးအဖွဲ့CWCA နဲ့သဘောတူညီချက်အသစ်ချုပ်ဆိုထားပြီးဘန်နာတွေကိုပြန်ပြီးခေါ်ယူခဲ့တာပါ Smithsonian ရဲ့မြို့သားတရိတ်ဆန်ရုံက CWCA ဖွဲ့ကိုသူတေသနာလုပ်ငန်းတွေအတွက်နှစ်စဉ်ဒေါ်လာ100,000ထောက်ပံ့သွားမယ်လို့ကြေပေးထားပါတယ်ချီလီသမား Gabriela Borre ဟာဇန်နဝါရီလ3ရက်နေ့တော့တာဝန်ရိုးစုံကိုတမိုင်းဝင်ခီစဉ်တွားရောက်ခဲ့ပြီးတော့အနာတိကတိုက်ကအိမ်နည်းမြေပိုင်းခြားပေါ်မှာရှိတဲ့ချီလီနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုးမှုကိုထပ်ပြီးတော့အတည်ပြုသွားခဲ့ပါတယ်။ဒီဒေသမှာတန်ရန်စာတာထုတ်ခွင့်ပြုမှာမဟုတ်ဘဲနဲ့ငြိမ်းချမ်းရေးနဲ့သိပ္ပံရှာဖွေရေးလုပ်ငန်းတွေအတွက်ပဲအသုံးပြုသွားမယ်လို့လည်းပြောသွားပါတယ်။
La política antártica de Chile es una política de Estado.
အဲ့ရတာခီးစဉ်ဖြစ်ပြီးတော့အနာတိကတိုက်မှာပတ်ဝန်းကျင်ငြိမ်းချမ်းမှုကိုစောင့်ကြည့်လေ့လာဖို့တိုးချဲ့လှုပ်ဆောင်မဲ့ Operation Polar Star 3လုပ်ငန်းရဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်။သမရဘိုရီကအမေရိကန်ရဲ့ Edmondson Scott တာဝန်ရိုးစွန်းစကန်မှာဆင်းသက်ခဲ့ပြီးတော့စကန်အဆောက်အအုံကိုလက်လည်ကြည့်ရှုခဲ့တာပါသမရနဲ့အတူတွားရောက်တဲ့အဖွဲ့ထဲမှာတော့သိပ္ပံပညာရှင်တွေတက်မရစစ်ဦးစီးချုပ်တွေနဲ့အစိုးရဝန်ကြီးတွေလည်းပါပါတယ်ချီလီနိုင်ငံဟာအာဂျင်တီးနား၊ဩစတြေးလျ၊ပြင်သစ်၊နယူးဇီလန်၊နော်ဝေးနဲ့ဗြိတိန်နိုင်ငံတို့နဲ့အတူအနာဂတ်တိုက်ပေါ်မှာပိုင်တဲ့နယ်မြေရှိထားတဲ့နိုင်ငံ9နိုင်ငံထဲကတက်နိုင်ငံဖြစ်ပါတယ်အမေရိကန်ပြည်အောင်စုဟာဝိုင်ဂျွန်ဟိုနိုလူလူမျိုးမှာတော့နှစ်သိကူညာကမိရှုမိဘတွေပောက်ကွဲခဲ့လို့လူသေးဆုံးတဲ့အထိဖြစ်သွားခဲ့ရပါတယ်။မိနေထားတဲ့မော်တာပုံစံလေထဲပြစ်လွတ်မိရှုမိဘတွေလဲပြီးတော့မိရှုမိဘအစ်စ်တွေထဲထားတဲ့ပုံတွေကိုကျသွားတာပါ။ဆင်ခဲပောက်ကွဲမှုတွေကြောင့်မျိုးသမီး3ဦးသေဆုံးပြီးတော့ကလင်းငယ်တွေပါဝင်20ကျော်ဒဏ်ရာရသွားပါတယ်။ဟိုအားကိုကျွန်မတိကျဖြစ်ပေါ်တဲ့မိရှုမိဘပောက်ကွဲမှုကြောင့်နောက်ထပ်လူတဦးလည်းသေဆုံးခဲ့ပါတယ်။ဒီလိုမတော်တဆမှုတွေကြောင့်နောက်မှဒီလိုပွဲတွေလုပ်အောင်မလားဒါမှမဟုတ်ရဲတွေကပို့ပြီးတော့ထိရောက်တဲ့နှိမ်နှင်းမှုလုံနိုင်မလားဆိုတော့အာဏာပိုင်တွေရောဒေသခံတွေပါစဉ်းစားနေကြရတာပါတရားမဝင်မိရှုမိဘတွေကိုအဲ့ဒီမှာနှိမ်နှင်းမှုလုပ်ပေးမယ်သိအောင်မြင်ဖို့မပေါ်ပါဘူး2023ခုနှစ်မှာဥပဒေပြုအမှတ်တွေကတရားမဝင်မိရှုမိဘတိုက်ဖျက်ရေးအဖွဲ့ဖွဲ့စည်းခဲ့ပေမဲ့လေဟာဝိုင်ကိုတရားမဝင်မိရှုမိဘတွေနေတိုင်းလိုလိုပြည်ပကခိုးသွင်းနေလို့တိုက်ဖျက်ရေးအဖွဲ့ဖွဲ့ပြီးတော့လာပိုင်းတွင်းမာတယ်ကွန်တိန်နာ3လုံးစာအလေးချိန်နဲ့ဆိုရင်တော့ကီလိုဂရမ်တစ်တန်းကျော်စာမီးရှုမီးပန်းတွေတင်စီမိခဲ့ပါတယ်။အဲ့မှာမီးရှုမီးပန်းကြောင့်လည်းမီးလောင်မှု30ဖြစ်ပွားခဲ့ပြီးတော့ပြီးခဲ့တဲ့နှစ်ကနှစ်တစ်ခုပွဲတော်ထက်ကို30ရာခိုင်နှုန်းပိုများပါတယ
်။ Social Media ပေါ်မှာလူကြီးများတဲ့10မိနစ်စာသတင်းတိုလေးတွေကိုတော့မအေးတန်နာကျော်ကစူးစီးတင်ဆက်ပေးခဲ့တာပါ။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒေါက်တာရှင်အနေနဲ့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သတင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@viewnews.com ကိုပေးပို့နိုင်သလို view မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတစင်းလဲဆက်သွယ်နိုင်ပါတယ်။ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအချင်းချုပ်ကိုတော့ကိုစော်မိုးကျော်ကပြောပြပေးပါရှင်။
ဣသရေလနဲ့ဟာမတ်စ်ကြောင့်အပြစ်ကရစင်နိုင်ဖို့အတွက်သဘောတူညီချက်တွေကိုနောက်ဆုံးအချောသားညှိနှိုင်းနိုင်ဖို့အတွက်ဂျာကန်ညှိနှိုင်းပေးသူတွေကဒီကရီကာတာနိုင်ငံမှာတွေ့ဆုံကြပါတယ်ဆွေးနွေးမှုနဲ့နှိစပ်သူတွေကတော့ဂါဇာဒေသအပြစ်ခတ်ရစေးရေးအတွက်ကြိုးပမ်းမှုတွေကဒီရက်သက်တပတ်အတွင်းအကောင့်အထည်ပေါ်လာနိုင်တယ်လို့ပြောဆိုပါတယ်2020ပြည်နှစ်ရွေးကောက်ပွဲရှုံးနိမ့်ခဲ့တဲ့ရလဒ်ကိုပြောင်းလဲပြစ်ဖို့ကြိုးပမ်းခဲ့တာနဲ့ပတ်သက်ပြီးလက်ရှိရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကိုအရေးယူနိုင်တဲ့အထောက်အထားတွေအလုံးအလောက်ရရှိထားတယ်လို့တရားရေးဌာနအထူးဆောင်ဆိုင်ရေးမှူး Jasmic ရဲ့လွှတ်တော်ကိုတင်သွင်းတဲ့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။နေဇာအွန်လိုင်းငွေကြေးလိမ်လည်တဲ့ကြားဖြန့်ဂိုင်းတွေဖျားယောင်းခေါ်ဆောင်ယူခံရတဲ့ရန်ကိုစိုးရင်ပြီးတရုတ်ခီးတဲ့တော်တော်များများထိုင်းနိုင်ငံကိုလာရောက်မဲ့အစီအစဉ်တွေပဲဖြစ်တာကြောင့်ထိုင်းနိုင်ငံဟိုတယ်ခီးသွားတဲ့လေကြောင်းလုပ်ငန်းအစုရှယ်ယာတွေတင်းနှင်းလာနေကဈေးကျဆင်းသွားပါတယ်။အစုရှယ်ယာတွေအနည်းဆုံး300ခိုင်နှုန်းကနေ600ခိုင်နှုန်းလောက်အထိကျဆင်းခဲ့တဲ့ကြောင်းဘန်ကောက်ပို့သတင်းစာမှာဖော်ပြပါတယ်ထိုင်းနိုင်ငံကတော့တရုတ်ခီးသွားတွေရဲ့ယုံကြည်မှုရရှိရေးပြန်လည်ရရှိရေးအတွက်ကြိုးပမ်းနေပါတယ် ထိုင်းနိုင်ငံကိုလာရင်လေရင်ပြီးခဲ့တဲ့ရက်သက်တပတ်ကပျောက်ဆုံးသွားခဲ့တဲ့တရုတ်အမျိုးသမီးနှစ်ဦးကိုထိုင်းရက်ကရှာဖွေတွေ့ရှိပြီးတရုတ်နိုင်ငံကိုပြန်ပို့လိုက်တဲ့အကြောင်းထိုင်းရက်တပ်ဖွဲ့စုံစမ်းရေးဗိုလ်ချုပ်ကြီးတဝချိုင်ကပြောဆိုပါတယ်အသက်20နှစ်အရွယ်ဟူချင်နဲ့သူ့ရဲ့တငယ်ချင်းတို့ဟာထိုင်းနိုင်ငံမှာပျောက်ဆုံးသွားတယ်ဆိုပေမဲ့မြန်မာနိုင်ငံဘက်ကသွားခဲ့တယ်လို့ဖော်ပြခြင်းမရှိပါဘူးဒါပေမဲ့ရုပ်ရှင်တရုတ်ဆောင်မင်းသားဟူချင်းကိုကယ်တင်ခဲ့တဲ့နေရာမှာတွေ့ရှိခဲ့တယ်လို့ဖော်ပြထားပါတယ်ဟူချင်းကမြန်မာထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံဘက်မှာတွေ့ရှိခဲ့တာဖြစ်ပါတယ
်တရင်ချင်းချုပ်ကိုကိုစောမိုးကျော်ကပြောပြပေးသွားတာပါအင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမက်ခင်လီဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ပက်ထရစ်ဒီယာနဲ့ရောဘတ်ဘတ်စတိုပဲဖြစ်ပါတယ် View America အသံလွှင့်အစီအစဉ်ကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါရစေ။တော်တာရှင်များလည်းတကွမြန်မာပြည်သူပြည်သားအလုံးပေးရနေခက်သိမ်းကြီးငြိမ်ပြီးတော့လိုရာဆန္ဒပြေဝါကြပါစေရှင်။ကျမအလေးပါပါ
This program has